Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2023ခုနှစ် April 30ရက်တောက်ကြနေမနက်ဖက်စီစဉ်တွေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းနိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကရဲမွန်ပါဒီကနေ့မနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်မဲ့စီစဉ်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
စီဗီဟူရှောင်းရဲဆိုတော့ဒါပထမဆုံးအကျင့်အတွေ့အကြုံလည်းမရှိဘူးဆိုတော့သူတို့ပါတယ်ဘယ်လိုယူယူရမယ်ဆိုတာလည်းမသိဘူးဒီရှောင်းပြီးတော့မှပုံရတဲ့နေရာမှာဒီအဖူဖွားကြီးကလေးတူငယ်တွေပါတာ
တော်ထဲမှာပုံနေရတဲ့ရင်းမပင်ကဏီရွာသားတွေရဲ့အခြေအနေအာနာတိမ်မှုဆန့်ကျင်သူတွေကိုအာနာပိုင်တွေကဖမ်းဆီးဖို့ကြိုးစားရမှာမိသားစုဝင်တွေကိုဒဇဂန်အဖြစ်ထိန်းသိမ်းနေတဲ့တဲ့ကရင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့လေကြောင်းထိုးစစ်တွေကြောင့်ဒေသခံတွေတင်းရှောင်နေရတဲ့တဲ့မြန်မာနိုင်ငံအပါအဝင်ကဘာအဝမ်းကလူခွင့်ရေးကိစ္စတွေကိုအမေရိကန်အစိုးရကဦးစားပေးမဲ့သတင်းတွေကိုလည်းနားဆင်ရမှာပါ။သတင်းပတ်စင်ကဏ္ဍမှာတော့ဥအောင်ခင်တင်ပြတဲ့မြန်မာအရေးသုံးသက်ချက်၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။အခုတော့တောက်ကြနေမနဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်လွင်တို့ကပြောပြပေးမှာပါ
။မြန်မာစစ်တပ်ခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်တပ်အကြီးအကဲအရာရှိကြီးတွေနဲ့ဖေဗရီတဲ့စစ်တပ်အာဏာသိမ်းရမှာပါဝင်လှုပ်ဆောင်ခဲ့သူတွေအပေါ်မှာ EU ဥရောပသမ္မဂရဲ့အရေးယူဒဏ်ခတ်မှုကိုတက်တန်းတစ်နှစ်တိုးပြီးတတ်မှတ်လိုက်ကြောင်း EU ကကြေညာပါတယ်။ EU ရဲ့အရေးယူမှုတွေထဲမှာတော့ဒီပုဂ္ဂိုလ်တွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာ၊ဖိသွားကန့်သက်တာနဲ့လက်နက်ရောင်းဝယ်မှုအပြင်စစ်တပ်နဲ့ရဲတွေလူစုကိုဖိနှိပ်ရမှာတုံးတဲ့ကိရိယာတွေတင်ပို့မှုကိုပါ2022 April 30ရက်နေ့အထိပိတ်ပင်ထားရှိမှာဖြစ်ကြောင်းကျေတပင်းနေထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြထားပါတယ်။ EU ရဲ့အရေးယူမှုကမြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့ကအစစ်မြင့်အရာရှိတွေအပြင်စစ်ကောင်စီအဖွဲ့ဝင်အရပ်သားတွေနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတို့ကိုပြစ်မှတ်ထားအရေးယူတာဖြစ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ EU အနေနဲ့မြန်မာလူထုနဲ့တူဆက်လက်ရည်တည်သွားမှာဖြစ်တယ်လို့လူသားချင်းစာနာမှုအကူအညီတွေလည်းဆက်ပြီးပေးအပ်သွားမှာဖြစ်ကြောင်းနဲ့ဒီနှစ်ထဲမှာ EU အဖွဲ့ဝင်28နိုင်ငံကမြန်မာအတွက်ယူရိုငွေသန်း20ကျော်အမေရိကန်ဒေါ်လာ25သန်းနီးပါးကူညီပံ့ပိုးပေးခဲ့ကြောင်းလည်းပြောပါတယ်။မြန်မာပေါ်မှာ EU ကဒဏ်ခတ်အရေးယူထားသူရှင်းကို EU ကအမြဲတမ်းအပြန်အလှန်တုံ့တက်နေတာဖြစ်ပြီးနောက်ထပ်အရေးယူရမယ့်သူတွေ့ရင်ရှင်းတဲ့ထပ်ဖြေမှာဖြစ်ကြောင်း EU နိုင်ငံခြားရေးဝန်ကြီးတွေက February လထဲမှာပဲတတိပေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February တရက်ကစပြီးအခုချိန်ထိအသက်ခံခဲ့ရတဲ့ဆန္ဒပြပြည်သူနဲ့ဒီမှာရက်ကျင်နေသူစုစုပေါင်း950ကျော်နေပါပြီ။ဒါပေမဲ့စစ်ကောင်စီကထုတ်ပြန်တဲ့အစင်းမှာတော့ဒီအရေးအတွက်အုံပုံတပုံလောက်ပဲရှိနေတာဖြစ်တယ်လို့ဆန္ဒပြသူတွေကိုအင်အားအလွန်ကျွမ်းတုံးနေဆိုတာမဟုတ်မှန်ကြောင်းလည်းညှင်းဆုပ်ထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စာမီလာရဲမှာရုရှားနိုင်ငံကိုတောက်ရောက်မှာဖြစ်ပြီးပဋိပက္ခတွေတင်းထန်နေတဲ့မြန်မာအပေါင်းဝင်နိုင်ငံတွေအရေးကိုဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားဒုတမကြီးDmitry Polyansky ကကျေတပရင်းနေမှာသတင်းတောက်တွေကိုပြောပါတယ်။ရုရှားပေါ်မှာနိုင်ငံတကာကဝေဖန်မှုတွေတိုးလာနေချိန်မှာအတွင်းမှုချုပ်ရဲ့ရုရှားခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။အတွင်းမှုချုပ်ဟာမေလ7ရက်ကနေ13ရက်နေ့အထိမော်စကိုမြို့တော်မှာရှိနေမှာဖြစ်ပြီးရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်နဲ့ညှိနှိုင်းဆွေးနွေးမှုတွေကနေတိတ်ကောင်းမွန်တဲ့ရလက်ကောင်းနေရမယ်လို့မျှော်လင့်ထားကြောင်းလည်း Dmitry Polyansky ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပေမဲ့ဒီခီးစဉ်အတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဖို့ရှိမရှိတော့မပြောပါဘူး။ရုရှားမှာပြုလုပ်မဲ့ဆွေးနွေးပွဲတွေအတွင်းအမှုချုပ်ဟာယူကရိန်းအရေးကနေဆီးရီးယားအရေးအပြင်ပဋိပက္ခတွေဖြစ်ပွားနေတဲ့မြန်မာအရေး၊လီဗျားနဲ့အာဖဂန်နစ္စတန်အရေးတွေလိုဂန္ဓစုံကိုဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးခဲ့တဲ့နောက်ပိုင်းမတည်မငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံပြည်ထနာကိုမြန်မာပြည်သူတွေပဲဖြေရှင်းတာမျိုးလိုလားကြောင်းရုရှားအစိုးရကပြောကြားထားတာဖြစ်ပါတယ်။ဒါပေမဲ့မြန်မာအရေးအတွက်ရုရှားကတိတ်ကိုစိုးရင်တယ်လို့မြန်မာနိုင်ငံမှာဖြစ်ပေါ်နေတာတွေကိုတေချာဂရုစိတ်စောင့်ကြည့်လေ့လာနေကြောင်းရုရှားအစိုးရပြောခွင့်ရကတနင်္လာနေ့မှာပဲပြောကြားခဲ့တာပါ။မြန်မာနိုင်ငံမှာအရတားပြည်သူတွေတေဆုံးဒဏ်ရာရတဲ့အထိလှုပ်ဆောင်နေတဲ့စစ်တပ်ရဲ့လုပ်ရက်ကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းရုရှားအစိုးရကပြောကြားထားတာဖြစ်ပါတယ်။ကျေဇပရင်းနေ့မနေ့အစောပိုင်းမှာမကွေးတိုင်းထဲမှာရှိတဲ့မကွေး၄၀စခန်းနဲ့မန္တလေးတိုင်းထဲမှာရှိတဲ့မိထီလာ၄၀စခန်းတို့ကို အဝေးပြစ်ပြက်စစ်ရှော့တိုက်ဒုံးတွေနဲ့ပြစ်ခတ်တိုက်ခိုက်တာခံခဲ့ရပါတယ်ဒီ40စက္ကန့်နှစ်ခုစလုံးမှာအပြည့်အစည်းကြီးကြီးမားမားတိတ်မရှိဘူးလို့စစ်ကောင်စီကကြေစပရင်းနေမှာပဲတရင်ထုတ်ပြန်ပါတယ်မကွေး40စက္ကန့်ကို109မားမားရှော့တိုက်ဒုံး၄လုံးအပြစ်ခံရပြီးလူထိခိုက်ဒဏ်ရာရမှုမရှိကြောင်းနဲ့အဆောက်အဦတစ်ခုအနည်းငယ်ထိခိုက်ကြောင်းစစ်ကောင်စီကပြောပေမဲ့ဒေသခံတွေကတော့ဒီတိုက်ခိုက်မှုမှာစစ်သား6ဦးလောက်ထိသေဆုံးတယ်လို့ပြောပါတယ်တိကျအတည်ပြုလို့တော့မရသေးပါဘူးမိတ်ချီလာ40စက္ကန့်ဟာလဲမနေ့ပိုင်းမှာပဲ109မမရှော့တိုက်တုံး5လုံးနဲ့အတိုက်ခံခံရပြီးလူအဆောက်အုံထိခိုက်မှုတော့မရှိဘူးလို့စစ်ကောင်စီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်မကွေးက40စက္ကန့်ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ရွာသားတချို့ဖမ်းခံရတယ်လို့လုံခြုံရေးလည်းတင်းကျပ်ထားတယ်လို့မကွေးမြို့ကသူက VOA ကိုပြောပါတယ
်တရီကန်းရွာက10ဦးနဲ့ဖမ်းခံတာ9ဦးပေါ့ရာပိုင်ရှင်တွေကိုသူကဖမ်းပြီးခေါ်ဆောင်သွားတယ်ဖြစ်ချင်းကနေဒီကျွန်တော်မင်းမူတကားပေါ့နော်ဒီမကွေးနဲ့အနောက်ဘက်နဲ့တကားကိုကျွန်တော်တို့ကျန်တဲ့အပြုမခံဘူးနောက်ကကံပြားပေါ်ကျွန်တော်ဒီဘက်နမောက်ရင်းရင်းကြောင်းတက်ထွက်တဲ့ကံပြားတူးခိတ်မှလည်းပဲဒီကအဲ့လိုပိတ်ပြီးတော့အဝင်ထွက်တွေကိုတင်းတင်းကြပ်ကြပ်ဆောက်ဆောက်ဆောင်ရတယ
်ကျန်တဲ့ပရင်းနေမနေ့ပိုင်းမှာပဲဘကိုးတိုင်းဒေသကြီးတာယာဝတီမြို့အဝင်ကခလာရ35မှာလဲနီးလောင်ပောက်ကွဲမှုတွေဖြစ်ခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဆန့်ကျင်တဲ့လှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွဲနေတဲ့မဲ့အခုထိနေစဉ်လိုလိုဆက်လက်ပြုလုပ်နေကြဆဲဖြစ်ပါတယ်အင်းစိန်မှာအင်းစိန်နဲ့အစ်မနိုင်ကကျောင်းသားလူငယ်200လောက်စုဝေးပြီးကျက်တဲ့င်းတွေကချီတက်ဆန္ဒပြခဲ့ကြတာပါရန်ကုန်လူလူဟာချီတက်ဆန္ဒပြမှုတွေကိုပုံစံမျိုးစုံနဲ့ပြုလုပ်နေကြတာဖြစ်ပြီးမြောက်ကလာပတာမွေရွှေပြည်သာကမာရွတ်လိုင်းတညင်မြို့နယ်မှာလဲလူမဲ့တပိတ်ဘူးတပိတ်တွေပြုလုပ်ခဲ့ကြပါတယ်စစ်တပ်ရဲ့ပြစ်ခတ်ဖမ်းဆီးမှုတွေကြားမှာပဲရန်ကုန်မှာလူသွားလာများတဲ့နေရာတွေဓာတ်တိုင်တွေအပြင် YBS ဘတ်စကားတွေပေါ်မှာပါအာဏာသိမ်းမှုဆန့်ကျင်တဲ့ဆရက်တွေကိုလိုက်ကပ်ခဲ့ကြတာပါဒါအပြင်မော်လမြိုင်တိုက်ကြီးဖားကန့်ဒဝဲကြောင်မဲကလေးပကံရောင်ဦးမြို့တွေမှာလူရာနဲ့ချီဆန္ဒပြခဲ့ကြသလိုရွှေဘိုမိုးကောင်းကုတ်ခိုင်မုံရွာမြို့တွေမှာတော့ကြောက်ကြားတပိတ်လူမဲ့တပိတ်တွေပြုလုပ်ခဲ့ကြပါတယ တဝဲမှာတော့ចောင်းသားတွေဆရာဆရာမတွေနဲ့အင်ဂျင်နီယာတွေပါဝင်တဲ့တပိတ်စစ်ကြောင်းတွေရှိခဲ့ပါတယ်စစ်တပ်အာဏာသိမ်းရခြင်းကစပြီးတုံးလာမပြည့်ခင်အချိန်တွင်စစ်တပ်နဲ့ရဲရဲအကြမ်းဖက်ဖြိုခွဲမှုကြောင့်တည်ဆုံးခဲ့ရတဲ့အရသာ959ယောက်အနည်းဆုံးရှိနေပြီဖြစ်ပြီးအဖမ်းဆီးခံရသူက3400ကျော်ရှိနေတယ်လို့နိုင်ငံရေးကျန်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12113ညာပိုင်းဒိုမီတာ40 kHz 9613ညာပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလမီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ရပောင်းတရာအစိုးရတတန်းတွင်လူမျိုးကြီးကြပ်ရေးဆိုင်ရာမူဝါဒတွေမှာတဲ့ချာတွေ့ရပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်မှာဒုက္ခသည်အများဆုံး1000ကျော်သာလက်ခံမှုသတ်မှတ်ထားပေမဲ့သမ္မတဘိုင်ဒန်ဆိုရကတော့တသိန်း2000ကျော်ထိလက်ခံမှုခရီးပြုခဲ့တာပါ။ဒုက္ခသည်တွေအခြေချနေထိုင်ခွင့်ရရေးအကူအညီပေးနေတဲ့အေဂျင်စီတွေကဝေဖန်တဲ့နေပြင်းပြင်းထန်ထန်ထွက်လာပြီးတော့လက်ခံမဲ့အရေးအတွက်ကိုတိုးမြှင့်ဖို့ဒီလာဆန်းမှာပဲသမ္မတမိတ်လက်မှတ်ရေးထိုးထုတ်ပြန်လိုက်တာဖြစ်ပါတယ်။မွတ်စင်နဲ့အာဖရိကနိုင်ငံအများစုပါဝင်တဲ့နိုင်ငံပေါင်း73နိုင်ငံကနေအမေရိကန်ကိုလာရောက်ခွင့်တားမြစ်ထားတာကိုယူသိမ်းမှုမဲဆွယ်စဉ်ကာလကကြေပြူထားတဲ့သမ္မတဘိုင်ဒန်ကစီးရင်းထဲမှာပါတဲ့နိုင်ငံကလူတွေရဲ့ပြည်ဝင်ခွင့်ဗီဇာလျှောက်လာတွေကိုလက်ခံမှုလဲသမ္မတအမိန့်နဲ့ခွင့်ပြုခဲ့တာပါအရင်ဆိုရလက်ထက်ကလူမှုကြီးကြပ်ရေးမူဝါဒတွေကိုပြက်ပြက်နေတဲ့သမ္မတဘိုင်ဒန်ဆိုရကမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတိုင်းကာတဲ့အစီအစဉ်ကိုလဲရပ်ဆိုင်းလိုက်ပါတယ်သမ္မတထရမ့်ကတော့တရားဝင်ဝင်လာသူတွေကိုတားဆီးနိုင်အောင်တတိုင်းကာဖို့လိုတယ်လို့ပြောထားပေမဲ့သမ္မတဘိုင်ဒန်ကတော့ပတ်စံဖြုံးတိတဲ့လောက်ရဖြစ်ပြောထားသလိုစာနာမှုကိုအခြေခံတဲ့လွင်မှုကြီးကြပ်ရေးမူဝါဒတွေကျင့်သုံးမှုကြေပြူထားတာပါပထမဆုံးအချိန်ဖြစ်လွတ်တော်မှာဗိုလ်ထုနဲ့မင်းကွန်းပြောရမှာလဲလွင်မှုကြီးကြပ်ရေးမူဝါဒမှာပြည့်ရင်ပြောင်းလဲဖို့သမ္မတဘိုင်ဒန်ကတိုက်တွန်းထားပါတယ်အ မေရိကန်ပြည်သူ့မှာကိုဗစ်ကရောဂါကြောင့်ကန့်သက်ချက်တွေထုတ်ပြန်ထားတဲ့နယူးယောက်မြို့ကိုဇူလိုင်လ10ရက်နေ့ကစအပြည့်အဝလဲပတ်နိုင်မယ်လို့ညွှန်လင်းကြောင်းပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကပြောလိုက်ပါတယ်။ဒါပေမဲ့လည်းခံမှန်းချက်ပြီးပြောဆိုတာမျိုးကတော့တာဝန်မဲ့ရရောက်တယ်လို့လည်းဘက်ဖလိုမြို့မှာခြေသွေးရင်းတွေကကိုဗစ်ကရောဂါဆိုင်ရာသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။ဇူလိုင်လ10ရက်နေ့မှာကန့်သက်ချက်တွေဖယ်ရှားဖို့နယူးယောက်မြို့တော်ဝန်ပေတာပလက်စီယိုကခြေသွေးရင်းတွေစောပိုင်းကပြောဆိုခဲ့တဲ့အပေါ်မင်းမြန်ရမှာပြည်내အုပ်ချုပ်ရေးမှူးကမှတ်ချက်ပေးလိုက်တာဖြစ်ပါတယ်မြို့တော်ဝင်ကတော့ကာဝယ်ဆေးထုတ်ပြီးတဲ့သူ6တန်း3သိန်းနဲ့တိုးတက်မှုတွေရှိနေတာကြောင့်ကန့်သက်ချက်တွေရုပ်သိမ်းမယ်ကြောင်းမင်းမြန်ကမှပြောဆိုလိုက်တာပ
ါ It's time to set a goal for a full reopening in New York City and that goal is July 1st
နယူးယောက်မြို့ကိုအပြည့်အဝပြန်လည်လည်ပတ်ဖို့ရည်မှန်းချက်တစ်ခုချမှတ်ရမယ်အခြေရောက်ပါပြီဒီရည်မှန်းချက်ကတော့ဇူလိုင်လ10ရက်နေ့ပါလို့မြို့တော်ဝင် WCU ပြောသွားတာပါဒါပေမဲ့ကန့်သက်ချက်တွေရုပ်သိမ်းမှုနောက်ဆုံးဆုံးဖြတ်ချက်ကတော့ပြည်내အစိုးရဘက်မှသာမူတည်တယ်လို့လည်းပြောပါရယ်ပြည်내အုပ်ချုပ်ရေးမှူးကတော့ဇူလိုင်လမတိုင်ခင်မှာဘာတွေကြုံအောင်မယ်ဆိုတာမသိနိုင်သေးတဲ့ကြောင်းခံမှန်းချက်မပေးတဲ့အကြောင်းပြောခဲ့ပေမဲ့ဒီထက်ပိုဆော့ပြီးကန့်သက်ချက်တွေကိုရုပ်သိမ်းကောင်းရုပ်သိမ်းနိုင်တယ်လို့လည်းပြောဆိုခဲ့ပါရယ်ကိုဗစ်ကရောဂါတကြောပြန်ကူးစက်မှုတွေကြောင့်သေဆုံးသူတွေနဲ့ကူးစက်သူတွေကြာသပတင်းလေးကလည်းစံချိန်တင်များပြခဲ့တဲ့အိန္ဒိယနိုင်ငံမှာကာကွယ်ဆေးထိုးဖို့စီစဉ်နေပေမဲ့အခက်အခဲတွေလည်းကြုံနေရပါရယ်တဆက်ရှင်နေတဲ့အရွယ်ရောက်သူတွေကာဝယ်ဆေးထုတ်ပေးမဲ့အစီအစဉ်စနစ်စတင်မှုအစိုးရကကြေညာထားပေမဲ့နယူးဒေလီမြို့တော်အပဝင်တချို့နေရာတွေမှာကာဝယ်ဆေးတွေအဆင့်အစ်မရှိသေးဘူးလို့လည်းတာဝန်ရှိသူတွေကပြောဆိုနေပါတယ်
နာဘီဗက်ဆင်းစနေဟင်းဗက်ဆင်းကလေးမျိုးကမ္ပဏီစရတက်စကီ
ရလို့ဆက်ကာဝယ်ဆေးတွေမရှိသေးပါဘူးကုမ္ပဏီတွေကနေဆေးတွေမှားထားပါတယ်ရတာနဲ့ချက်ချင်းအတိပေးပါမယ်လို့နယူးဒေလီမြို့တော်ရဲ့ကျန်းမာရေးဝန်ကြီးစတီယန်နာကူမာချန်ကကြာသပတင်းနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါလူကြီးတန်း1400လောက်ရှိတဲ့အိန္ဒိယနိုင်ငံမှာစီရင်နေကစအရွယ်ရောက်သူတွေကာဝယ်ဆေးထုတ်ပေးမဲ့အစီအစဉ်အတွက်စီရင်ပေးကြဖို့ဘူရူနီကအင်တာနက်ဝက်ဘ်ဆိုက်တစ်ခုဖွင့်လိုက်ပြီးမဲ့ဝက်ဘ်ဆိုက်စာမျက်နှာကိုဝင်မရတာစီရင်ပေးလို့မရတာတွေရှိတယ်ဆိုပြီးဝေဖန်တယ်လေလူမှုကွန်ရက်တွေမှာထွက်ပေါ်ခဲ့တာပါအိန္ဒိယချမ်းမာရေးဝန်ကြီးဌာနရဲ့ကြာသပတင်းနေ့ထုတ်ပြန်ချက်အရကိုဗစ်ကရောဂါကြောင့်သေဆုံးသူ3645ယောက်ပါဝင်ကူးစက်သူလူနာသစ်39,259ယောက်ရှိခဲ့တာကြောင့်တနေ့တည်းမှာအများဆုံးသေဆုံးမှုဖြစ်နေလဲစံချိန်တင်ခဲ့ပါတယ်။အမေရိကန်ပြည်တော်စုမှာ2019ခုနှစ်သကောင်စီးရင်ပေါ်လေးလာဆန်းစစ်ချက်အရအာရှຫນွေဘွားအမေရိကန်လူကြီးဟာ24သန်းရှိကြောင်းဖြူးသုတေသနဌာနရဲ့ကြာသပတင်းတွေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2060ပြည့်နှစ်မှာအာရှຫນွေဘွားအမေရိကန်လူကြီးဟာ46သန်းအထိရှိလာနိုင်တယ်လို့လည်းဝါရှင်တန်ခြေဆိုင်သူတေသနအဖွဲ့ကအရင်ကတည်းကခံမှန်းထားပြီးအမေရိကန်မှာရွှေ့ပြောင်းခြေချတဲ့လူမျိုးတွေတဲ့အများဆုံးဖြစ်လာနိုင်တယ်လို့လည်းပြောဆိုထားပါတယ်။အာရှຫນွေဘွားအမေရိကန်တွေအားလုံးနီးပါးဟာအာရှ19နိုင်ငံကဖြစ်ကြပြီးဒီထဲမှာတရုတ်လူမျိုး23ရာခိုင်နှုန်းရှိတယ်လို့လည်းစစ်တမ်းမှာဖော်ပြထားတာပါ။အမေရိကန်ရောက်အာရှຫນွေဘွားတွေရဲ့45ရာခိုင်နှုန်းဟာအနောက်ဘက်ချင်းပြည်နယ်တွေမှာနေထိုင်ကြပြီး24ရာခိုင်နှုန်းကတော့တောင်ပိုင်းဒေသကပြည်နယ်တွေမှာနေထိုင်တယ်လို့လည်းပြောပါရယ်။ဖြူးသူရည်သနဌာနရဲ့2019ခုနှစ်စက်တမ်ဘာလအမေရိကန်မှာတရားမဝင်နေထိုင်တဲ့လူပေါင်း10သန်းခွဲနဲ့14ရာခိုင်နှုန်းလောက်ဟာအာရှကဖြစ်ကြောင်းတွေ့ရှိထားတာပါအာရှຫນွေဘွားအမေရိကန်စုစုပေါင်းရဲ့58ရာခိုင်နှုန်းကတော့ပြည်ပနိုင်ငံတစ်ခုခုမှာမွေးဖွားခဲ့သူတွေဖြစ်ပါတယ်2000ပြည်နှစ်ကနေ2019ခုနှစ်အတွင်းကိင်္ဂလန်တွေအရဘူတန်နီပေါနဲ့မြန်မာနိုင်ငံတွေကရောက်လာသူတွေရဲ့လူရည်ထူထပ်မှုနှုန်းဟာအများဆုံးဖြစ်ခဲ့ပြီးလာအိုနဲ့ဂျပန်တို့ကတော့အ ਨੇ ဆုံးဖြစ်တယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ
မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်ဝင်းဦးတို့ကပြောပြပေးသွားတာပါတောတာရှင်တွေအခုနားဆင်နေရတဲ့ VOA American အတန်းရဲ့အစီအစဉ်တွေကို burmese.voanews.com internet ဆက်မျက်နှာကနေလည်းအချိန်တည်းမှာပဲထုတ်လွှင့်ပေးနေပါတယ်အခုချိန်ကဆက်လို့သတင်းခွာရင်းနဲ့သတင်းပေးပို့ချက်တွေကိုဆက်တိုက်တင်ဆက်ပေးပါမယ်အာဏာသိမ်းစစ်ကောင်စီတပ်တွေကလိုက်လံရှာဖွေဖမ်းဆီးနှိမ်နင်းနေတာကြောင့်ရင်းမပင်မြို့နယ်နဲ့ကဏီမြို့နယ်တဝိုက်ကျေးရွာတို့တွေဟာနီးစပ်ရွာရွာတွေနဲ့တောအုပ်တွေထဲထွက်ပြေးတိမ်းရှောင်နေရတာသတင်းနှစ်ပတ်ကျော်ကြာလာပြီဖြစ်ပေမဲ့အခုထိအိမ်မပြန်နိုင်သေးပဲဖြစ်နေပါတယ်။ထောင်ချီတဲ့ထွက်ပြေးတိမ်းရှောင်သူတွေဟာတောတောင်တွေရဲ့အရေးပေါ်အစားအသောက်နဲ့ဆေးဝါးအကူအညီတွေလိုအပ်နေတဲ့အကြောင်းကယ်ဆယ်ရေးအဖွဲ့တွေနဲ့ဒေသခံတချို့ကပြောပါတယ်။ဒီအကြောင်းကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ပါစကိုင်းတိုင်းရင်းမပင်နဲ့ကဏီမြို့နယ်တဝိုက်ကဆရာနာသိန်းစန့်ကျင်တဲ့ကျေးရွာတပိတ်စစ်ကြောင်းတွေကိုစစ်ကောင်စီတပ်တွေလာရောက်ရှင်းလင်းပစ်ခတ်ရာကဒေသခံတွေကလည်းရရလက်နဲ့အနည်းငယ်နဲ့ခုခံပစ်ခတ်ပြီးနောက်မှာစစ်တပ်ကပုံပြီးအကြမ်းဖက်နှိမ်နင်းလာတဲ့အတွက်ဒေသခံတွေ ရွာလုံးကျွန်းညီပါဘေးလွတ်ရာကိုရှောင်တိန်နေကြရတာပါပြီးခဲ့တဲ့သတင်းပတ်အတွင်းရင်းမပင်ခရိုင်ကပိုင်အုပ်စုတီးကုန်းရွာနဲ့တရပင်ရွာကြားအပြန်လန်ပစ်ခတ်မှုကြောင့်အခုလိုရှောင်တိန်ရတဲ့အခြေအနေမျိုးဖြစ်လာရပြီးအများစုဟာအခုချိန်ထိအိမ်မပြန်နိုင်ဖြစ်နေရတယ်လို့အမိမဖော်လို့တဲ့ဒေသခံအမျိုးသမီးတူက VOA ကိုပြောပါတယ်
ဖြစ်သွားတာကတီးကုန်းရွာနဲ့ဟိုပါတော့တရပင်ကြားမှာတရချင်တော့မှဖြစ်တာကျတိုက်ပွဲဖြစ်တယ်ဒါပေမဲ့ဟိုပါခိုးလုံးနေရတာတော့သပိုင်းရွာတို့တီးကုန်းရွာတို့ဟိုပါတော့ကပီရွာတို့သူတို့ပတ်ဝန်းကျင်နေပါပဲခိုးလုံးနေရရဲ့အိမ်ကမိုင်နဲ့အနေထားမရှိသေးချက်ခုစစ်ကောင်စီတက်ပြာအလုံးရွေးနဲ့ဝင်ရှာဖွေပြီးတော့ပစ္စည်းတွေရှာဖွေယူတယ်လူတွေရင်လူကိုရိုင်းနဲ့ဆန်းစီလိမ့်လိမ့်ဆက်ရင်းဆဲတာတွေလုပ်တော့ပေါ့လုပ်တော့ပြည်သူတွေကသူတို့ရဲ့အတအုံးကိုစိုးရိမ်တော့သူတို့ကပြန်မဝင်ဘူးအဲ့လိုဖြစ်တယ်ပေါ့
ဒီကနေ့အချိန်ထိလဲကဏီမြို့နယ်ဘက်မှာရောရင်းမပင်မြို့နယ်တွေမှာပါစစ်ကောင်စီတပ်တွေကရွာတွေထဲဝင်ရောက်ရှာဖွေဖမ်းဆီးမှုတွေလုပ်နေစေဖြစ်တာကြောင့်ကပီးတင်းဆောင်နေရတာသတင်းနှစ်ပတ်ဝန်းကျင်ရှိလာပြီဖြစ်တယ်လို့ကဏီဒေသခံတူဦးကလည်းပြောပါတယ်
။ဒီနေ့ဆိုရင်သူကကဏီမြို့နယ်ထဲမှာဆုံးခဲ့။ဆန်းတိုင်းအိမ်ကနေရကျွာတူစဝင်မှုရတယ်။နောက်အရင်ရင်းမပင်ကတနက်ပင်ရွာကိုသွားပြီးတော့မှဝင်မှုရတယ်ပြောတာပေါ့။ပြောရင်တော့သူကအဲ့ဒီတော့ကအဲ့လိုမျိုးသတင်းပေးတာပါအင်းနဲ့အတူပါတယ်။အတွက်ကိုသူတို့တွေကအားသုံးပြီးတော့မှအဲ့ဒီကဝင်ပြီးတော့မှပူလာမျိုးလုံလာကြတယ်အဲဒီမှာဒီကျိုးဝါကြီးအကုန်လုံးထွက်ပြီးကြတာလေ
အခုဆိုရင်ဒီအပိုင်းတည်းအဲ့ဒီဒေသမှာမိုးရွာသွန်းလာတာကြောင့်တောဥဒီတဲ့တင်းဆောင်နေရသူတွေစားတော့ရေးနဲ့ရွက်ဖြင့်အေးပေါ်အကူအညီတွေလိုအပ်လာကြောင်းကဏီဒေသခံကပြောပါတယ
်အဲ့ဒီဒီနေ့ညနေမှာဆိုလို့ရေးမိုးကလည်းရွာလာတယ်ပေါ့နော်မိုးကရွာလာတယ်ဆိုကြတော့စစ်ဘေးကိုရှောင်ရတယ်ဆိုတော့ဒါပထမဆုံးအခြေအတွေ့အကြုံလည်းမရှိဘူးဆိုတော့သူတို့ဘာလို့ဘယ်လိုယူယူရမလဲဆိုတာလည်းမသိဘူးဒီရှောင်ပြီးတော့မှပုံများရတယ်မှာဒီအဖူဖွားကြီးကလေးတူငယ်တွေပါတော့ဟိုတော်တော်လေးကိုဟိုစိုးရိမ်ရတဲ့အနေအားမျိုးမှရှိပါတယ်လက်ရှိရသေးဘူးအခြေအနေလည်းအဓိကတော့ဟိုစမ်းရစီရကျွန်တော်တို့ခောက်ဆွဲတုတ်ဒီပထမဆုံးအနေနဲ့အဒီဟာတို့လူစားတဲ့ပြီးတော့မှကျွန်တော်တို့ပြီးပို့ပြီးတော့မှအကူအညီကိုစားတဲ့ကြရဆက်လာတယ်လူကြီးများလာတဲ့အနေအထားမျိုးရှိရတဲ့အတွက်တခန်းတစ်ခုကိုကျွန်တော်တို့ကငားရက်စာတော့ပြီးနိုင်တဲ့အနေအထားမျိုးပဲရှိပါလို့ဆိုတာ။ရာတော့ဆင်းတော့ပြီးပါရင်တစ်ခုနဲ့တစ်ခုကားကိုဆောက်ဆောင်မပေးနိုင်တဲ့နေရာတွေမှာတော့အတော်များရှိနေတာပါ။ရှိနေတော့ကျွန်တော်တို့ကအဲဒီဒေါတောင်ကြီးရဲ့အကူကြီးကားကိုယူရယူပြီးတော့မှဒေါတောင်ကြီးကျင်းပါပဲ။ဒီဘေးဝိုင်းကြီးမှာရောင်းနေရတာမျိုးကိုကျွန်တော်တို့ဟိုဒရိုများများဒါလုပ်နေကြရပါလိမ့်မယ်။
စစ်ကောင်စီတပ်ရဲ့အန်ဒီကိုရှောင်တင်းရင်တောတွင်းနဲ့နီးဆရာဒေသတွေမှာဖြစ်သလိုခိုလုံနေရမယ်ဆိုရင်အဲ့ဒီဒေသခံတွေအတွက်စေဝါအရေးပေါ်လိုအပ်ချက်ရှိလာမှာဖြစ်ကြောင်းရင်းမပင်ဒေသခံအမျိုးသမီးကပြောပါတယ
်သူတို့အတွက်အရေးပေါ်လိုအပ်ချက်ကတော့အခုလောလောဆယ်ကိုသူတို့မှစားကြရလဲမရှိတော့ဘူးအမှန်သူတို့စားဖို့တောက်ဖို့ဆန်းစီလူကျင်နဲ့တူလူပေါ့ဒီမှာတို့လုပ်ပေးနေရတာပြီးတော့ဟိုအခုလောလောဆယ်ရဲ့ပိုင်းနဲ့သူတို့စားနဲ့ရိချာပြက်ပြီးဒုက္ခရောက်တော့မယ်ပြီးတော့မိုးရလီဖြစ်နေတော့ကြတော့သူတို့နေရတာလည်းဒီနေ့ရောက်လာမှလားလို့တို့တော့တို့တော့လည်းလူဆိုးရင်စိမ့်နေတယ်နေနေရတာဖြစ်တယ်လည်းအခိုင်မှဖိုးနေလို့လည်းမရအောင်အဲဆိုတော့မိုးရလီရောက်တော့မှသူတို့ရဲ့ကျန်းမာရေးရလည်းထိခိုက်တော့မယ်အရေးပေါ်လိုအပ်နေတဲ့အချိန်ကတော့ဟိုစားရတော့ရောကျမ်းမာရောခုတော့ကျမတို့လိုအပ်နေပါလေဆက
်တတိတင်းဆောင်ရသူတွေဟာကဏီမြို့နယ်နဲ့ရင်းမပင်မြို့နယ်ကြားကကြေးရွာဒေသခံတွေဖြစ်ကြပါလေခင်ဗျာ
ကိုညံဝင်းအောင်ဆက်သွယ်မေးမြန်းထားတာပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုစန့်ကျင်ရေးလှုပ်ရှားနေကြသူတွေကိုဖမ်းဆီးနှိမ်နှင်းမှုတွေလုပ်နေတာရလုပ်နေတာမှာလှုပ်ရှားသူကိုယ်တိုင်ကိုဖမ်းမမိရင်သူတို့ရဲ့မိသားစုဝင်တွေကိုခေါ်ဆောင်သွားတာမျိုးတွေရှိနေပါတယ်မိသားစုဝင်တွေကိုတစကံတဘောမျိုးဖမ်းဆီးနေတဲ့အကြောင်းရန်ကုန်ကလာတဲ့တရင်ကိုမဆုမြတ်မုံကတင်ပြပါမယ်
။စစ်အာဏာရှင်စန့်ကျင်ရေးအကြမ်းမဖက်အမိန့်ဖီဆန်တဲ့ CDM စတဲ့စစ်အာဏာသိမ်းမှုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပြည်သူတွေအစိုးရဝန်ထမ်းတွေအများပြပါဝင်ခဲ့တာ၃လနီးပါးရှိလာပြီဖြစ်ပါတယ်။စစ်တပ်ဘက်ကလည်းအဲ့လိုကန့်ကွက်ဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွင်းဖမ်းဆီးမှုတွေဆက်လုပ်နေပါတယ်။အခုနောက်ပိုင်း ကိုယ်တိုင်လှုပ်ရှားဆန္ဒပြနေသူတွေဒါမဟုတ်တော့ပဲမိသားစုဝင်တွေကိုပါဖိအားပေးတာတွေရှိလာနေပါတယ်။မိုးကုံမြို့ရွာသားရွာကျေးရွာဘာနဲ့အလဲတန်းဆီယမတအူကိုစီဒီအမ်လှုပ်ရှားမှုမှာပါဝင်တယ်လို့ဆိုပြီးတော့အိမ်မှာလာရောက်ဖမ်းဆီးမှာသူ့ကိုမတွေ့တာကြောင့်အမေဖြစ်သူနဲ့အကိုဖြစ်သူတို့ကိုစစ်တပ်ကပြီးခဲ့တဲ့မလ၂၈ရက်နေ့ကဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်။ မိုးကုံမြို့မှာရဲစခန်းမှာဖမ်းဆီးခံရရတဲ့သူတို့ကိုမိသားစုဝင်တဦးနဲ့မှတွေ့ခွင့်မပေးဘူးလို့မိသားစုဝင်တယောက်က VOA
ကိုပြောပြပါရယ်။ဒီကလုံးလုံးဆိုမှလာဖမ်းလာပေါ့အဓိကကတော့အင်းကိုလာဖမ်းလာပေါ့အမအမရှိတော့ကြတော့အမတနည်းအားရှောင်းလဲချိန်မှာဒီအမေနဲ့ကိုဖမ်းခေါ်လာတာပေါ့ဖြစ်နေတဲ့တိတဲ့တိုင်းပေါ့အကုန်လုံးအမီးမရရင်အမေဖမ်းဒါမရလို့ချင်းအမေဖမ်းအဲ့လိုမျိုးပုံစံဖြစ်နေတဲ့ချိန်မှာဘလုံးမှလုံးယူမှုတော့မရှိဘူးကြခွင့်ချိန်မှာတော့မနေ့ကအမေက ဒီချုပ်ပြန်နေပုံဆက်လာတာပေါ့နော်ပုံဆက်လာတယ်ပုံဆက်လာတော့သူအမအကိုပြန်လာခိုင်းတာပေါ့နော်ဒါမဲ့ဒီသူတို့ကအချင်းချင်းပြီးပဲအမအကိုပဲခိုင်းနေတာပေါ့ဒါပေမဲ့ကျွန်တော်မယုံငယ်ဘူးဗျဘာလို့ဆိုအထဲမှာသူတို့မင်းလေးပြောက်ဖမ်းသွားသူတို့ဘလို့လုံးကြလဲဆိုတော့ကျွန်တော်မယုံငယ်ဘူးမလဲရဲဘူးကျွန်တော်တို့အမေနဲ့အကိုနဲ့ကျွန်တော်စမ်းသပ်ကြရပါလိမ့်တစ်ခါမှလည်းလိုက်ဆက်ဘူးလားမရှ
အခုလိုမျိုးသူတို့အဖမ်းခံခဲ့ရပြီးတဲ့နောက်မှာဂျန်နဲ့မိသားစုဝင်တွေလည်းမလုံခြုံသလိုခံစားရတဲ့အတွက်အိမ်ကိုပြစ်ပြီးတော့မိသားစုတွေတကွဲတပြားရှောင်ပုန်းနေရတယ်လို့ပြောပါရယ်။အာနာရှင်စန့်ကျင်ရေးလှုပ်ရှားမှုလုပ်တဲ့ပညာရေးဝန်ထမ်းဆရာမတွေဆရာဝန်တွေအပြင်တခြားနိုင်ငံဝန်ထမ်းတွေကိုလည်းတက်မတော်ပြိုကွဲအောင်လှုံ့ဆော်လှုပ်ဆောင်မှုပုံမှန်905ကာကြီးနဲ့တရားစွဲဖမ်းဝရန်ထုတ်ထားပါရယ်။လုံခြုံရေးအရာမအမိမဖော်လို့တဲ့ပြည်မျိုးကံတယောက်ကလည်းသူ့ကိုအလိုရှိလို့အိမ်ကိုဝင်ရှာချိန်မှာသူမရှိတာကြောင့်သူအမျိုးသမီးအမေနဲ့ညီကိုဖမ်းဆီးခေါ်သွားတယ်လို့ကာယကံရှင်က VOA ကိုပြောပါတယ်သူကတော့လက်လုံဘုံလုတ်တယ်ဆိုတဲ့တန်တရားနဲ့သူ့ရဲ့အိမ်ကိုဝင်ရောက်ရှာခဲ့တာဖြစ်ပါတယ
်ကျွန်တော်ရဲ့တငယ်ချင်း2ယောက်ပဲပစ္စည်းကိုပေါ့နော်ကျွန်တော်ထိမ့်သိမ်းထားတဲ့အပေါ်မှာမူတည်ပြီးတော့ကျွန်တော်ကိုလိုချင်တဲ့စစ်မယ်ရှင်းမယ်ပေါ့နော်ကျွန်တော်အနေနဲ့ရင်ဆိုင်မှုကြတော့တော်တော်လေးခံနေကြဗျအကူအညီပေးထားတဲ့အဲ့ဒီတငယ်ချင်း2ယောက်ကလုံးဝအဆက်အသွယ်မရဘူးဖြစ်နေတယ်ခင်ဗျစိတ်ရည်သာသူတို့နဲ့အဆက်အသွယ်ရမယ်ဆိုရင်ဖြည့်ရှင်းနိုင်ပါတယ်ခင်ဗျပစ္စည်းတွေကဘာပစ္စည်းတွေလဲဆိုတော့သူကရင်မရှိကြောက်လို့တဲ့လောက်ွက်သမားတွေပါခင်ဗျာကျွန်တော်ကလည်းဒီ brand နဲ့ပတ်သက်လို့တင်တာမျိုးလို့ line ပေါ်မှာတင်တာမျိုးလို့ပေါ့နော်တရားဝင်ထုတ်ပြန်ထားခြင်းမရှိပါဘူးခင်ဗျာ
ကြားတာတော့သူတို့ကိုဒီတစားကန်အဖြစ်ထိမ့်သိမ့်ထားတယ်လို့ပဲကြားပါတယ်ခင်ဗျာဟိုထောင်ချတာတော့အမှုဖွင့်လာတော့မရှိပါဘူးခင်ဗျာအမှုလုပ်လို့ရတဲ့တက်သေးကံပစ္စည်းတွေမရှိပါဘူးခင်ဗျာဒီလိုအပြစ်မရှိတဲ့လူတွေအလကားအတက်ပြစ်သိမ့်နေကြအကြောင်းမရှိဘူးဗျာနောက်ဆုံးကျွန်တော်မှာအပြစ်ရှိတဲ့လူယူဆလို့တန်တရားရှိတယ်ဆိုကျွန်တော်ကပဲဟိုထိတ်ထိတ်ရင်ဆိုင်ပါပေါ့နော်ဒီဘာမှမဆိုင်တဲ့လူမျိုးတစားကန်မလုပ်တင်ပါဘူးဒီတစားကန်လုပ်တယ်ဆိုတဲ့ဟာတွေကအဖွဲ့စည်းတည်းရဲ့နေနဲ့ဒါမညီညွတ်တဲ့အလုပ်ပါအဲဒီသကုဒ္ဓမြဆိုင်ဆိုင်ကဒါလုပ်နေတာပါပ
ါဧပြီလ16ရက်နေ့ကလေးကဖမ်းဆီးခေါ်သွားခဲ့တာဒီနေ့ဆိုရင်တော့ရက်ပေါင်း20နီးပါးရှိပေမဲ့သူ့အစားဖမ်းခံထားရတဲ့ဇနီးအမေနဲ့ညီတို့ကိုပြန်လွှတ်မပေးသေးပဲဆက်ပြီးတော့ဖမ်းထားတယ်လို့ပြောပါတယ်မြန်မာနိုင်ငံမှာတပ်မတော်ကအာဏာသိမ်းယူထားတာရက်ပေါင်း90နီးပါးရှိချိန်မှာဖမ်းဆီးခံထားရသူ3400ကျော်နဲ့ဖမ်းဝရမ်းထုတ်ခံထားရသူ1200ကျော်ရှိတယ်လို့ဒီစီးရင်တွေကိုပြုစုနေတဲ့နိုင်ငံရေးအကြီးအကဲများကူညီဆောက်ရှောက်ရေးအသင်း AAPP ကပြောပါတယ်အာဏာသိမ်းနာဆာကစစ်ကောင်စီကတော့ AAPP ရဲ့စီးရင်တွေဟာဖောင်းပွားအောင်လုပ်ထားတဲ့စီးရင်တွေဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင
်မဆုမြတ်မွန်တင်ပြသွားတာပါထိုင်းနိုင်ငံမဲဟောင်းဆောင်ပြည်နယ်နဲ့နီးတဲ့ကရင်ပြည်နယ်ဖပွန်ခိုင်တော်လထနဲ့နီးတဲ့နေရာမှာမြန်မာစစ်တပ်က2ရက်ဆက်တိုက်တိုက်လေယာဉ်တွေတုံးပြီးကရင်ကျွော်ရွာတွေအပေါ်ဘုံးကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီဘုံးကျဲတိုက်ခိုက်မှုကြောင့်မြန်မာနယ်စပ်နဲ့ကပ်နေတဲ့ထိုင်းရွာတွေကရွာသားတွေလည်းထွက်ပြေးနေကြရပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းတော်မအေးအေးမှာကတင်ပြပေးပါမယ
်။ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ကရင်ပြည်နယ်တော်လထဒေသမှာတပ်ဆွဲထားတဲ့စစ်တပ်ခြေကုပ်စခန်းတစ်ခုကို KNU တပ်မ9ကဧပြီလ29ရက်နေ့ကတိုက်ခိုက်သိမ်းပိုက်လိုက်ခဲ့ပြီးတဲ့နောက်အဲ့ဒီဒေသအပေါ်စစ်တပ်ကတိုက်လေယာဉ်တွေနဲ့ဘုံးကျဲတိုက်ခတ်ခဲ့ပါတယ်။ KNU ထိန်းချုပ်ထားတဲ့နယ်မြေထဲမှာရှိတဲ့ကရင်ရွာတွေအပေါ်29ရက်နေ့က3ကြိမ်28ရက်နေ့ကတစ်ကြိမ်လေယာဉ်တွေနဲ့ဘုံးကျဲခဲ့တယ်ဆိုပြီးကရင်လူမှုအဖွဲ့အစည်းတွေကပြောပါတယ်။အဲ့ဒီရွာတွေမှာနေကြတဲ့ထောင်နဲ့ချီရှိတဲ့ကျေးရွာသားတွေဟာနှိစက်ရတောတောင်နေတဲ့ထွက်ပြေးနေရတယ်လို့တန်လွင်မြစ်ကိုဖြတ်ကျော်ပြီးထွက်ပြေးလာနေကြတာတွေလည်းရှိနေပါတယ်။ KNU ကရင်လက်နက်ကိုင်အဖွဲ့ကတင်လိုက်တဲ့တော်လဲထမြန်မာနယ်ခြားစစ်ခြေစိုက်စခန်းနဲ့အနီးဆုံးမှာရှိတဲ့ထိုင်းနိုင်ငံဘက်ကကျေးရွာတွေက ยอดานเนี่ยจะเอาไปเว้ยมีมาดูการเดินหน้าท้องหาเนี่ยนี่กูส่งความบีทุกปีนี่จะเอาไปเลยถ้าอย่างนั้นไปนี่เพื่อก็สิบปีดูการเดินทุกปีเราจะรับกูยาอีโคลงเป็นไปทำไปไหมอะไรเนี่ยกูตรงนี้อยู่กันกูรับไปเป็นตามยิ่งทำไปเลยก็ยังลูกคนยังอุตส่าห์เปลี่ยนสูบเป็นสีดูสอนนั่นได้สูบก็รอก็ยังลูกมุ่งเพื่อสิเลือดจะสูบบางบีดูการเดินกูทั้งเพื่อก็เล็กแค่เป็นบุตรสูบทาร์เลยสูบเปลี่ยนตัวไปเลย
ดีเกินนี้สูญเดียวกันแต่ช่วยดีพีดีสูญลุ้นยิ่งไทยสูญยากันนี่มันก็ต้องกุมมีนาดีเบย์แชมเปี้ยนเปลี่ยนในไทยนะบ่เนาะไอ้ลุงนี่เราจะลงดูใจอะไรแต่ที่จะเจอเราจะลงดูลุงเปียวมันดีไทยสูญยากันนี่เนี่ยบ่เลยที่หลังจากทุกการเดินกูดูเจ็บเบลบ่เนาะอุ้งนี่ไทยควีนพิวปีกูบ่น่าวิลุ้นยิ่งดีลูกาชินสันนะเท่าทางมุสยากูยิ่งเท่ากันกูเลย
ลูกว่าเนี่ยควีนพิวปีกูบ่ไอ้เราตัวชนนั่นดูดีต้องสุดท้ายนี่เราชิบาร์ขึ้นเนี่ยและชิมาโร่สิบปีทุกการเดินกูไทยนั่งเงี้ยไม่เอาสองปีเนี่ยก็สาดเงินเจ้าหนี้มาเนี่ยไปทับีไทยเบิกเงินจะเกิดดีกูเลยยี่บ่ไปทับอะไรไทยแม่ต้องจะเช่าเนี่ยจะต้องจะเพื่อวันนี้ก็ไม่สั่นเลยเนี่ยจะเช่ามาลงจอยตัวมีทับีสิบปีเฉยหาไทยนั่งเงี้ยไปเช่าหมดไม่เอาละอ๋อ อันนี้ก็สองจีนเนี่ยจะเจ้าไทยเดินเนี่ยมาเลยพบยาจ้าวเลยไทยนั่งเงี้ยนั่งเงี้ยใจฐานะก็รอคุ้มเพียหาเนี่ยจะลงจอยกู้แต่ตัวละหมื่นกูที่ไกลไหนเนี่ยสูบีเปลี่ยวชาทับอะไรเนี่ยมาเสด็จเนี่ยแต่ยังมาแต่บริพเนี่ยด้วยไม่เอาสองเนี่ยจะมาที่ไกลหมื่นสี่ล้านไหนเนี่ยไทยเบกูเลยสิบปีเนี่ยปัตตาลุแต่ยังหมื่นไม่สี่ล้านเอาแต่สัญญาลีเนี่ยยี่ไหนนี่เลยสูบีไทยนั่งเงี้ยใจวันนี้ฐานะเปลี่ยวสูบเงินสิ่ง
มิสเตอร์เทนนิสยังกระกับเจ้าเกล้าว่าคุณส่วนยิ่งมาเสด็จเนี่ยเกี่ยนอยู่แต่เพื่อที่จะพิจารณาด้วยสิ่งสิ่งที่เชื่อกับสังคมคุณก็เกี่ยนอยู่เพื่อการตั้งไปเลยได้จ้าสิ่งสิ่งก็ยังต้องไปดูเรื่องพิมพ์มาทับปงเจ้าใจแข็งหมดเลยลูกหลานเลยลูกเลยสอนนั่นได้สุขกับเจ้าว่าเลยอันนี้คือตัวจ้ามาแต่เพื่อที่ที่ได้มาที่สิ่งที่เป็นลีเนี่ยปงเจ้าใจแข็งมุกการีจะรู้จะรู้เจ้ามันเลย เช่นเสด็จที่กูที่จะมีมหัศวรรณ์ทุกที่ที่ได้ทำดีดีทุกโลกไปที่ใครนี่น่ารักบ่เนาะแต่เราจะมาลงตัวกูเรื่องอะไรที่ดูรู้ทุกโลกไปที่มาทำใจใครแบบนี้เลยเปลี่ยนรู้เยอะแบบนี้เนี่ยสุดท้ายข้าจะรอทุกที่ที่จะด้วยลงเฉยไปใครอย่างกูเนี่ยเจ้าอยู่ในใจอะไรมีรู้สิ่งเลยก็ชั่วตอนที่เนี่ยในธรรมะที่กงชาวมีได้รู้ได้ก็สุรุ่งเลยเท่าเป็นกูยังเชื่อว่าเนาะสุดท้ายจะคู่เชิงที่บ่เนาะดีตลอดจะจอดที่มาแค่แค่เช่นเนี่ย นี่เนี่ยตรงเดียบบ่พี่แกเนี่ยมาหลังนักสักคนเนี่ยนี่ตรงอ่ะเจ๊อ่ะคุยไปมาตรงเจ๊เลยเนี่ยปงเจ๊ใจใครด่าเลยเปลี่ยนนี่อ่อนยาบ่าเลยเนี่ยเนี่ยเปลี่ยนวันนี้ละเจ้าที่ต่างกันน่ะต้องเจ้าเราหาพี่ลูกยาบุตรเดินเช้านี่จะเอาไปแต่เรื่องเนี่ยนี่เด้ไทยเนี่ยจำหาเราทุกการเดินคนในท้องแท้มันเนี่ยสี่นี่จะเลยสบีก็ยังรู้มุ่งเพื่อสิ่งเดียวกับเจ้าจ้าไปเลยตัวเองไม่งาทุกการเดินทุกการเราเท่าเป็นเลยยาบุตรแค่แค่
မြန်မာစစ်တပ်ကမလအတွင်ဘုံကျဲတိုက်ခိုက်မှုကြောင့်ကရင်ပြည်နယ်အတွင်းအရက်သား20လောက်တေဆုံးခဲ့ပြီးသုံးဆယ်လောက်ကတော့ပြင်းထန်တဲ့ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်တပ်မှ၅ဘက်ကလည်းကရင်ယူဘုံနဲ့အပြစ်ခတ်ရဲစဲထားတဲ့မူကိုမလိုက်နာပဲတိုက်ခိုက်နေတာဖြစ်တယ်လို့လည်းစစ်တပ်ရဲ့သတင်းစာရှင်းလင်းပွဲမှာတော့ပြောကြားခဲ့ပါတယ်ရှင်
မအေးအေးမှာသတင်းပေးပို့ထားတာပါလူခွင့်ရေးဟာအမေရိကန်အစိုးရအတွက်အရေးပါတဲ့အကြောင်းအရာတစ်ခုဖြစ်ကြောင်းတမရဂျိုးဘိုင်ဒန်ကပြောကြားထားပါတယ်တမရဘိုင်ဒန်ရဲ့ပြောကြားချက်အပေါ်လူခွင့်ရေးခေါင်းဆောင်တွေကကြိုဆိုလိုက်ကြပြီမဲ့လက်တွေ့လုပ်ပြဖို့လိုအပ်နေသေးကြောင်းထောက်ပြကြပါတယ် VOA တန်တမန်ရေးရသတင်းတော့စင်တီစင်းရဲ့သတင်းပေးပို့ချက်ကိုကိုစောဝင်းလှိုင်ကတင်ပြပေးပါမယ်မြန်မာရုရှားနဲ့ကမ္ဘာနိုင်ငံအတော်များများကငြိမ်းချမ်းစွာဆန္ဒပြကြသူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေက
President Biden is committed to putting human rights back at the center of American foreign policy. And that's a commitment that I
ဘူးခွင့်ရေးဟာအမေရိကန်နိုင်ငံခြားရေးမူဝါဒရဲ့အရေးပါတဲ့ကိစ္စရဖြစ်တယ်ဆိုတာသမ္မတဘိုင်ဒန်ကတန်ဋိဌာန်ပြုပြောဆိုထားပါတယ်။အဲဒီဂတိကဝတ်ကိုကျွန်တော်အပါအဝင်နိုင်ငံခြားရေးဌာနတစ်ခုလုံးကအထူးပဲအလေးထားပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ပြောသွားတာပါသမ္မတထရမ့်အစိုးရနဲ့နိုင်ရှင်လိုက်ရင်သမ္မတဘိုင်ဒန်နဲ့နိုင်ငံခြားရေးဝန်ကြီးဘလင်ကင်တို့ဟာတိတိတသာကွာခြားတဲ့မူဝါဒကိုချမှတ်ဆောင်ရွက်နေကြောင်းလူ့အခွင့်အရေးကြွမ်းကျင်သူတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့ Amnesty International နိုင်ငံတကာလူကြီးချမ်းသာကွင်အဖွဲ့ကြီးကဂျိုအန်လင်းက Skype ကတဆင့်အခုလိုပြောပါတယ်
။ The Biden administration has made this unequivocally clear that the Chinese government's treatment.
တရုတ်ဆိုရကဝီဂါရီပေါ်ပြုမှုဆက်ဆံပုံဟာအင်တန်ဆိုရလနဲ့လို့တမရဂျိုးဘိုင်တန်ဆိုရကပြောနေသလိုဒီကိစ္စတွေကိုအမေရိကန်ဆိုရကမတိကျကျွန်းပြုထားမှာမဟုတ်ဘူးဆိုတာကိုပြနေပါတယ်။ဒါဟာတရုတ်ဆိုရရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အသိသာဆုံးကြောင်းလဲမှုပါ။အရင်ဆိုရလက်ထက်တုန်းကရှင်ချန်းကိစ္စပဲဖြစ်ဖြစ်ဟောင်ကောင်အရေးပဲဖြစ်ဖြစ်လူခွင့်ရေးနဲ့ပတ်သက်လို့အာရုံစိုက်လှုပ်ဆောင်ခဲ့ခြင်းမရှိပါဘူး
။ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကဆရာဟိုဝင်းစကီကလည်းဘိုင်ဒန်ဆိုရရဲ့လူခွင့်ရေးအပေါ်အာရုံစိုက်မှုကိုအခုလိုသုံးသပ်ပါတယ်။
We saw sanctions on the International Criminal Court lifted. We saw the global gag rule for women.
နိုင်ငံရေးရာသွေးကွန်ရုံး ICC ကိုပိတ်ပင်ချတာကိုရုတ်သိမ်းလိုက်တာကျမတို့တွေ့ရပါတယ်။ကမ္ဘာကျဝမ်းအမျိုးသမီးအခွင့်အရေးတွေထိန်းချုပ်ထားတာကိုပြန်ဖွင့်ပေးတာ။လိင်လူချင်းချစ်ခင်သူတွေရဲ့အခွင့်အရေးကိုထောက်ခံတာ။အရက်ဖက်အဖွဲ့အစည်းတွေကိုထောက်ပံ့ပေးတာတွေလည်းတွေ့လာရပါတယ်။အထူးသဖြင့်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကလူခွင့်ရေးကိစ္စကိုမကြာခဏပြောနေတာကိုတွေ့လာရပါတယ်။
ဒါပေမဲ့အရှိလေပိုင်းလိုနေရာတွေမှာဒီတဲ့ပိုတိုးတက်အောင်လုပ်လို့ရနေသေးတယ်လို့ဟိုဝင်းစကီကထောက်ပြပါတယ
် There have also been some missteps so things that are very practical and not just statements
အမလုခဲ့မိတာတွေလည်းရှိပါတယ်လက်တွေ့မဆန်တဲ့ကိစ္စကိုဥပမာပေးရမယ်ဆိုရင်တော့ UAE နဲ့အီဂျစ်နိုင်ငံတွေကိုလက်နက်တွေရောင်းချတဲ့ကိစ္စတွေပါဒါကြောင့်ကျမတို့အနေနဲ့လုံဆရာတွေအများကြီးကြံနေပါသေးတယ်
လူခွင့်ရေးကိစ္စကိုလေတံပြောင်းပြောဆိုလာတာဟာအရေးပါတဲ့အချက်ဖြစ်ပေမဲ့ရုရှားနဲ့တရုတ်တို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဘိုင်ဒန်အစိုးရကဘလို့အရေးယူမလဲဆိုတာဟာတကယ့်စင်ခေါ်မှုဖြစ်တယ်လို့ Center for American Progress ကဘရိုင်းကတူလစ်ကပြောပါတယ
် Having Secretary of State Tony Blinken say that what's happening to the Uyghurs in China is a genocide is one thing
တရုတ်နိုင်ငံကဝီဂါလူမျိုးတွေအစုလိုက်အပြုံလိုက်အသက်ခံရတဲ့ကိစ္စကိုဝန်ကြီးဘလင်ကန်ပြောတာကတပိုင်းဖြစ်တယ်လို့ဥရုယာတီနဲ့ကတ်ယောဂါကိစ္စတွေမှာတရုတ်နဲ့ပူးပေါင်းဆောင်ရွက်မှုရနိုင်မှုလှုံ့ဆော်တာကလည်းတခြားကဏ္ဍဖြစ်ပါတယ်
။အိန္ဒိယအပါအဝင်နိုင်ငံတချို့မှာကိုဗစ် -19 နဲ့သေဆုံးသူတွေများပြားလာနေတဲ့အချိန်အရေးပါတဲ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေကိုကူညီပေးခြင်းဟာလည်းအထူးလိုအပ်ကြောင်းကြွန့်ကျင်သူတွေကထောက်ပြကြပါတယ်။အသက်ကယ်နိုင်မဲ့ကာကွယ်ဆေးတွေဆင်းရဲတဲ့နိုင်ငံတွေရနိုင်ရေးအတွက်အမေရိကန်နဲ့တခြားချမ်းသာတဲ့နိုင်ငံတွေကညာနာမူပိုင်ခွင့်တွေကိုဖြည့်လျှော့ပေးကြဖို့လူခွင့်ရေးပညာရှင်တွေကထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ။
View American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလွန်အားဖြင့်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ View မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလွန်အားဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွန်ကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာ email လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကို email လိပ်စာကိုရေးပို့လိုက်ပါ email လိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့ email သတင်းလွန်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစည်းတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
VOA American အတန်ရဲ့တောက်ကြနေမနက်ပိုင်းစီစဉ်တွေနားဆင်နေရတာပါအခုကမှတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပေးပါမယ်မြန်မာပြည်မှာစစ်အာဏာသိမ်းတိုင်းဖျက်ဆီးခြင်း၅ပါးနဲ့ကြုံတွေ့နေရတာမို့ဆင်းရဲသွင်းကပြန်တက်နိုင်ဖို့ခက်ခဲနေရပုံကိုဦးအောင်ခင်ကရေးပြီးကိုညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်
ဗုဒ္ဓဘာသာဝင်တွေဖျားရှိခိုးတဲ့အခါမှာယတနာတရား၅ပါးတို့မှာအခါခတ်တိုင်းကိလို့ငြိမ်းပါစေဆိုပြီးဆုတောင်းလို့ရှိပါတယ်ယတနာတရားဟာပျက်စီးခြင်း၅ပါးပါအဆွေအမျိုးပျက်စီးခြင်းယောဂကြောင့်ပျက်စီးခြင်းစီးပွားဥစ္စာပျက်စီးခြင်းအကျင့်သီလပျက်စီးခြင်းနဲ့အမှန်တရားပျက်စီးခြင်းစတာတွေဖြစ်ပါတယ်ပစ္စည်းချင်း၅ပါးကိုစစ်အာဏာသိမ်းခေတ်တိုင်းမှာကြုံတွေ့ရပါတယ်။1962စစ်အာဏာသိမ်းချိန်ကစပြီးလူဦးရေစီးရင်လုပ်တဲ့2014အထိလူပေါင်း6000ကျော်အသေးအပြောက်ရှိနိုင်တယ်လို့လန်ဒန်အခြေစိုက်သုတေသီဂိုင်းဟိုတယ်ကသူစာရမ်းမှာခန့်မှန်းတာပါတယ်။စစ်စင်ရေးကြောင့်ဒုက္ခရောက်ပြီးသေဆုံးရသူ6သိန်းကျော်ရှိမယ်လို့ Transnational Institute က2005မှာခန့်မှန်းပါတယ်။နာဂစ်မုန်တိုင်းကြောင့်တေဆုံးသူကတော့တသိန်းခွဲနီးပါးရှိပါတယ်။ဦးသိန်းစိန်အစိုးရအသွင်ကူးပြောင်းရေးလုပ်နေတော့ ကရရေးကချင်တပ်ဖွဲ့နဲ့စစ်ပြန်ဖြစ်လို့တပ်မတော်သား9000ကျော်နဲ့ကချင်တပ်သား1000တေဆုံးတယ်လို့ James Intelligence စာဆောင်မှာကမန်းတာပါတယ်အငိမ့်စားစစ်ဘုသမ္မတလှုပ်လဲလက်ရှိစစ်ဘုကိုမထိန်နိုင်ပါဘူးဒါကြောင့်စစ်ကောင်းဆောင်တွေကြီးစိုးတိုင်းမြန်မာပြည်သားတွေဟာပျက်စီးခြင်း၅ပါးနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
တိုင်းပြည်စည်းဝါးရေးနလန်ထချိန်နဲ့ဆက်အာနာသိန်းချိန်တိုက်ဆိုင်တဲ့အစဉ်အလာရှိပါတယ်ဒုတိယကမ္ဘာစစ်မဖြစ်မီနှစ်အနည်းငယ်မှာမြန်မာပြည်ရဲ့ပို့ကုန်သွင်းကုန်ပမာဏဟာထိုင်းဗီယက်နမ်အင်ဒိုနီးရှားအိန္ဒိယနဲ့တရုတ်တို့ထက်များပါတယ်ဒါပေမဲ့လွတ်လပ်ရေးရပြီးနောက်ပိုင်း1950ကနေ1995အထိ45နှစ်တာကာလအတွင်းမှာမြန်မာပြည်သားတွေရဲ့ဝင်ငွေဟာအစစ်တောင်အာရှမှာအနည်းဆုံးဖြစ်တာတွေ့ရတယ်လို့အမောက်ခဥက္ကမောင်ကြီးနဲ့စီဝါရေးပညာရှင်အဖွဲ့ကဆိုပါတယ်1950ကစတဲ့ပြည်တော်သားစီမံကိန်းမှာလိုအပ်တဲ့စီဝါရေးအခြေခံကိုတည်ဆောက်နိုင်ခဲ့တဲ့အတွက်စီဝါရေးတိုးတက်ဖို့အခြေအနေကောင်းနေတော့ဆရာနာသိန်းနာဖြစ်ပါတယ်ဆရာနာသိန်းနဲ့1962ခုကစပြီးမြမစီဝါရေးနလန်မထူနိုင်တော့တာ1988လူလူအောင်ကြွမှုကြီးဖြစ်ပေါ်လာတဲ့အထိဖြစ်ပါတယ်
ပါလီမန်ဒီမိုကရေစီကမှာတိုင်းရင်းသားလုပ်ငန်းရှင်လူတန်းစားပေါ်ထွက်လာပါတယ်1955ဝင်းကျင်ကရန်ကုန်နဲ့အင်းစိန်တဝိုက်မှာအသေးစားလုပ်ငန်းသစ်တွေမိုးလိုပေါက်လာပါတယ်အစိုးရကပုဂ္ဂလိကလုပ်ငန်းကိုအားပြပြီးနိုင်ငံရေးကင်းနဲ့ဗက်မလိုက်တဲ့အမှုရမ်းစနစ်ကိုတည်ထောင်ပါတယ်လူမျိုးပေါင်းစုံစီးပွားရေးလုပ်တဲ့လူအဖွဲ့အစည်းထွန်းကားဖို့အခြေအနေတွေရှိလာပါတယ်အလို့သမားသမဂ္ဂဘာသာရေးလူမျိုးရေးနဲ့လုံငန်းဆိုင်ရာအသင်းအဖွဲ့တွေအများအပြားပေါ်ပေါက်နေတာမို့အယတားအဖွဲ့အစည်းရှင်တန်ပြီးဩဇာရှိမှုအလားအလာရှိပါတယ်ဒီလိုအခါမှာစီးပွားရေးအတိုင်းအဝိုင်းကအာဏာရှိလာပြီးပြည်တွင်းစစ်ကြောင်အရေးပါလာတဲ့စစ်တပ်အခန်းကဏ္ဍဟာသိသိမ့်သွားနိုင်တာမို့အာဏာသိမ်းလိုက်တာလို့သုံးသပ်ကြပါတယ
်ဆိုရှယ်လစ်လမ်းစဉ်ကိုတပြည်လုံးလက်မခံတဲ့အခါမှာဈေးဝက်စီးပွားရေးကိုကျင့်သုံးသွားမယ်လို့စစ်အစိုးရကကြေညာပါတယ်ဒါပေမဲ့လွတ်လပ်တဲ့ဈေးကွက်မဟုတ်ပဲနေရာတိုင်းမှာစစ်ဘုတ်ကချုပ်ကင်ထားတဲ့ဈေးကွက်ဖြစ်နေပါတယ်ပြည်တွင်းပြည်ပကုမ္ပဏီသို့မဟုတ်အစိုးရတွေနဲ့တိုးတိုးတိတ်တိတ်ပူးတွဲလုပ်ကင်တာဟာပိုပြီးအကျိုးရှိတယ်လို့စစ်အုပ်စုကယူဆပါတယ်နေပြည်တော်ကိုတိဆောက်ပြီးစံဖွန့်အစိုးရဖွဲ့စည်းနိုင်တာကိုအောင်မြင်မှုအဖြစ်စစ်အုပ်စုကသတ်မှတ်ပါတယ်တစ်ချိန်တည်းမှာပဲမြန်မာပြည်သား3000လောက်ထိုင်းနိုင်ငံမှာအလုသွားလုပ်ကြရပါတယ်တိုင်းပြည်စည်းရဲနွားပါချိန်မှာအနာရှင်အမိတ်နဲ့တိဆောက်တဲ့နေပြည်တော်ဟာတိုင်းပြည်ရဲ့ဝန်ထုပ်ဝန်ပိုးကြီးဖြစ်လာပါတယ်။တိုင်းလူပြည်သားအများစုကတော့ကြာလီစင်ရဲတွင်နဲ့လီဖြစ်လာပါတယ
်။ဆေအနာသိန်းနဲ့ဖြစ်စင်မှာအကျင့်သီလနဲ့အမှန်တရားလုံးဝပျက်စီးသွားပါတယ်။ဥနုအစိုးရကဗိုလ်ချုပ်နေဝင်းကိုသမရရာထူးမပေးလို့ဆေအနာသိန်းရတာလို့သတင်းဆောင်တဲ့လူကြီးတွေပြောလို့ရှိပါတယ်။ဘူတန်ရွှေကတော့ပိုပြီးလက်ွက်များပါတယ်။စစ်ဘုံဟောင်းကြီးစိုးတဲ့ကျန်းဖို့ပါတီအမြဲတမ်းအနာရဖို့စီစဉ်ပါတယ်ရွက်ောက်ပွဲအပြတ်သက်ရှုံးတော့အကြံကုန်ပြီးစစ်အာဏာသိမ်းပါတယ်ဘုံနေဝင်းနဲ့ဘူသန်းရွှေဟာမိမိယာရုတက်တန်းကုံဆုံးသွားတဲ့နောက်ပိုင်းအနည်း20ရောအထိအာဏာလက်ကင်ထားနိုင်ခဲ့ကြပါတယ်မိမိရဲ့လက်ရောက်မှယာရုတက်တန်းကုံဆုံးရင်မြောက်တိတ်ကိုင်းလို့ဖြစ်မှာကိုတွေးကြောက်ပြီးတက်ချုံမင်းအောင်လိုင်ကစစ်အာဏာသိမ်းလိုက်တာလို့သုံးသပ်ကြပါတယ်ပြည်သူကိုယ်စားလှယ်အစိုးရဩဇာအာဏာရှိလာလေလေစစ်ကောင်းဆောင်ပိုင်းရဲ့အခွင့်အရေးတွေဆုံးရှုံးလေလေဖြစ်လာမှာကိုလက်မခံနိုင်ရပါဘူးဒါပေမဲ့ပျက်စီးခြင်း၅ပါးကိုတည်ဆောင်လာတဲ့စစ်ဘုကိုစားပြုအစိုးရကိုပြည်သူလူထုကဘယ်တော့မှလက်ခံမှာမဟုတ်တာကတော့သိကြနေပြီဖြစ်ပါတယ်ခင်ဗျာ
ဥောင်းခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာပါဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့အကြံဖတ်မှုဆိုင်ရာကလေးစိတ်တန်ရာအကျိုးဆက်အကြောင်းပြောပြထားပါတယ်စစ်အာဏာသိမ်းစန့်ကျင်ဆန္ဒပြမှုတွေကိုအသေးအချေဖြိုခွင်းတာကြောင့်ကလေးတွေလက်ရှိအရွယ်မှာစိတ်တန်ရာရတာအပြင်နောင်ကြီးပြင်းလာချိန်မှာလည်းလူပေါင်းတစ်ခုလုံးမှာနစ်နာသွားနိုင်တယ်လို့စိတ်ကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဘလို့နောက်ဆက်တွဲစိတ်ရောဂါတွေနဲ့ဆိုးကျိုးတွေပါလဲဘလို့ကာကွယ်ပြုစုပေးနိုင်ပါသလဲဒီအကြောင်းကိုဩစတြေးလျအခြေစိုက်စိတ်ကျမ်းမာရေးအထူးကုသမားတော်ကြီးနဲ့မြန်မာစိတ်သက်ကတူတွေရဲ့ဂုဏ်လုံးဆောင်ပမောက်ခဒေါက်တာရေမွန်တင့်ဝေကိုကိုဝင်းမင်းကမေးထားပါဗျာ
โอเคသေရွာကအထူးကုသမားတော်ကြီးဂုဏ်လုံးဆောင်ပမောက်ခဒေါက်တာရေမွန်တင့်ဝေခင်ဗျာ ကျွန်တော်တို့ဒီဆေးရနာသိန်းဆန္ဒပြပွဲတွေအတွင်းအကြမ်းဖက်ဖြိုခွင်းမှုတွေအကြောင်းပေါ့နော်ကလေးငယ်စိတ်ဓာတ်ရအကြောင်းပြောခဲ့တဲ့နေရာမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးဒီလက်ရှိအရွယ်လိုက်ဖြစ်တဲ့လက္ခဏာတွေကိုအဓိကပြောခဲ့ပါတယ်ဒီတစ်ခေါက်တော့ဆရာကြီးနောက်ပိုင်းဒီကြီးလာတဲ့အချင်းဖြစ်စေနိုင်တဲ့စိတ်ရောဂါတွေနဲ့ဒါတွေကိုဒီကာကွယ်ပြုစုကုသပေးနိုင်တာတွေကိုအဓိကပြောမှာမို့ဘာအဓိကစရှင်းပြခြင်းလဲဆရာ
ကလေးတွေပေါ်သိအောင်တဲ့ဟာကြတော့ကျွန်တော်လူကြီးတွေနည်းနည်းကွာတာကိုပြောပြခြင်းပါတယ်ကလေးငယ်လေးတွေမှာ developmental stage ဆိုတာရှိပါတယ်တို့ကြီးထွားဖွံ့ဖြိုးဖို့တက်ကိုပထမအဆင့်ဒုတိယအဆင့်တတိယအဆင့်အရွယ်ရောက်ပြီပေါ့လေအဲ့တော့အဲ့ဒီမှာပထမတစ်ချက်နေတယ်လို့ဒီပတ်ဖြတ်မှုကြောင့်ခံစားရတဲ့စိတ်ဓာတ်က PTSD ပါ냐အဲ့ဒီဟာကတပိုင်းပေါ့လေနောက်တစ်ပိုင်းက attachment လို့ခေါ်ပါတယ်မိဘနဲ့ကလေးရဲ့ခင်တွေ့မှုမိဘရဲ့အုတ်ထဲမှုအောက်မှာကလေးရဲ့ကြီးထွားဖွံ့ဖြိုးလာမှုအဲ့ဒါတွေကပြက်ပြုံးသွားတဲ့ခါမှာသူ့ရဲ့ရေရှည်မှာဒီလူလေးကလေးတွေကြီးလာတဲ့ခါမှာဘယ်လိုထိရောက်မလဲဆိုတော့အဲ့ဒါလည်းပြောပြချင်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီ attachment တွေ့တာမှုပေါ့နော်မိဘတွေရဲ့ဒီနေထွေတဲ့မေတ္တာနဲ့ဆောင်ရှောက်ပေးမှုအပေါ်မှာဆက်ရှင်းပြပေးပါလားဆရာကြီ
း attachment ဆိုတာကကလေးငယ်ရွာနေပြီးတော့ကြီးလာတဲ့အချိန်အမေလို့ဆိုပြီးတော့အမေဆရာနေပြီးတော့မိခိုးပြီးတော့ကြီးထွားလာတဲ့အချိန်ကစပြီးတော့လမ်းလျှောက်တဲ့အရွယ်နော်အပြင်ထွက်သွားလို့ရှင်လဲချော်လဲမယ်အမေကလိုက်ပြီးဆောင်ရှောက်မယ်အဲ့ဒီအရွယ်ဒီမှာမိခင်နဲ့ကလေးနဲ့အထူးဆိုတော့မိခင်ရဲ့တွေ့တာမှုattachment ကအင်မတန်ရေးကြီးပါတယ်အဲ့ဒီအရွယ်မှာအဲ့ဖြစ်တဲ့ attachment ကပြိုကွဲသွားပြီဆိုလို့ရှိရင်ဥပမာဒီလိုကလေးအငယ်လေးတွေကသူတနတ်ပြစ်တာမြင်ရတယ်မိဘတွေပူဆွေးနေတယ်ထွက်ပြေးနေတယ်တချို့လည်းပေးပေါ်ပါတယ်အဲ့မှာသူ့ရဲ့ attachment ကမိခင်နဲ့ဖြစ်တဲ့ secure attachment ဆိုတာပြတ်သုံးသွားနေမှာလေအဲ့ဒါဆိုအဲ့ကလေးကကြီးလာတဲ့ခါမှာ anxiety ယောဂါဆိုရင်ဆိုတဲ့ယောဂါတွေဖြစ်သွားတယ်ကြောက်ကြတဲ့ phobia ဆိုတဲ့ယောဂါတွေဖြစ်တာတိုင်းနဲ့ depression ဆိုတဲ့စိတ်ဓာတ်ကျတဲ့ယောဂါတွေဖြစ်တယ်ဘာကြောင့်လဲဆိုတော့ तू အဲ့ attachment ပြိုကွဲသွားတဲ့အတွက်ကြောင့်သူရဲ့ self esteem ဆိုရက်မိမိကိုယုံကြည်မှုမိမိကိုစိတ်ချမှုကပြက်ပြုံးသွားပါတယ် self esteem ကနည်းသွားတဲ့ခါကျတော့သူကလွယ်လွယ်ကူကူ vulnerable to other people လေအချို့ကလေးတွေဆိုလို့ရှိရင် mainly ဒီ solution အဲ့ဒီပါ vulnerable to abuse ပေါ့လေသူကဘယ်လိုဟာကိုသူကသူထိန်းသိမ်းရမယ်ဆိုတော့ခံစားချက်နည်းသွားတဲ့ခါကျတော့တခြားလူတွေကသူ့ကိုမတရားပြုကျင့်မယ်ဆိုရင်သူကသားကောင်လို့ဖြစ်နေတဲ့အနေအထားတွေရှိရတယ်။ဒါကြောင့်မလို့ကျွန်တော်တို့ therapy မှာဒီကလေးတွေ self esteem တက်လာအောင်လုပ်ပေးရပါမယ်။သူတို့ရဲ့ယုံကြည်မှုကိုယ့်အောက်ယုံကြည်မှုရှိတာကိုတိဆောက်ပေးရပါမယ
်။ဟုတ်ကဲ့ဆရာဒီနေရာမှာကလေးတွေမှာထူးထူးခြားခြားပေါ့နော်လူကြီးတွေနဲ့မတူသတိပြုနိုင်စရာရောရှိသေးလား
။နောက်တစ်ခါကျတော့ခုနပြောတဲ့အဲ့ဒီလိုစစ်အာဏာရှင်တွေကရုပ်မာစွာနဲ့တပ်ဖြတ်ဖြိုခွင်းတဲ့အတွက်ကြောင့်မိဘတဲ့ကလေးရဲ့ attachment ကပြင်းပြင်းထန်ထန်ကြီးကျူကွဲသွားတဲ့အချိန်မှာကလေးရဲ့ personality development လို့ခေါ်ပါတယ်။နောက်ကြီးလာတဲ့ခါမှာဘလို့လူမျိုးဖြစ်မယ်ပေါ့အဲ့တော့ secure attachment ရှိတဲ့ကလေးတွေကြတော့ကြီးလာတဲ့ခါကျတော့တော့ခိုင်မာပြီးတော့ stable ဖြစ်တဲ့လူတွေဖြစ်တာပေါ့လေ။နောက်အကုန်လုံးမှသိပြီးတော့စိတ်မလုံချဘဲနဲ့ကောင်းကောင်းလေးစဉ်းစားပြီးတော့လောက်ကင်စားတော့တဲ့လူမျိုးဖြစ်သွားမယ်။အဲ့ဒီ attachment မှာပြိုကွဲသွားတဲ့ကလေးတွေကကြီးလာတဲ့ခါမှာ personality problem တွေဖြစ်လာတယ်။ unstable ဖြစ်လာမယ်။ mood တွေခဏအပြောင်းအလဲဖြစ်မယ်။အဲ့လိုဆိုရင်အဲ့လူတွေကလူအတိုင်းဝဲမှာ productivity လို့ခေါ်တာပေါ့လေ။ကောင်းတဲ့ဟာ mechanism ပြီးတော့ပန်ပိုးပေးတဲ့အနေထားမှာကြော်နေသွားတဲ့ခါမှာကျွန်တော်ရုပ်ကျွန်တော်တို့စိတ်ထဲမှာမြင်ရတာပေါ့လေဒီ Jesus ရုပ်ပါဆိုတာနဲ့တို့ပတ်ဖြတ်နေမှုပါကလေးတွေပါဝင်နေတဲ့ဥစ္စာကအင်မတန်ဆိုးရွားပါတယ်။ရာရဲ့ psychological impact ကတော့အခုအချိန်ပါဖြစ်တဲ့ခုနပြောတဲ့အဆင့်30နဲ့ဖြစ်တဲ့အချိန်ရဲ့နော် trauma ရတာရဲ့အပြင်ကိုရေရှည်မှာဒီကလေးတွေရဲ့ကြီးထွားဖွံ့ဖြိုးမှုမှာ personality development ပါပါအများကြီးထိခဲ့ပါတယ်။ဒါကြောင့်မို့ကျွန်တော်အညွတ်တူတက်နေတဲ့လူငယ်လူရွယ်လေးတွေရာချီရေးပါအများကြီးစိတ်ပူစားရှိပါတယ်ဆိုတော့ကျွန်တော် United Nation ကလည်းပဲစစ်ပွဲဖြစ်လို့ရှင်တော့ Conferencing for the, to the right of the children နော်ကလေးတွေကိုအထူးသဖြင့်မရှိတဲ့ကလေးတွေကိုမပါဝင်စေပါနဲ့ရှောင်ရှားပါလို့အတိပေးထားရရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဘယ်လိုမျိုးဒီကလေးတွေကိုပံ့ပိုးကူညီပေးနိုင်မယ့်နေထားမျိုးရှိလဲဆရာ
ဒါတွေကိုပြန်ပြီးထိန်းသိမ်းမယ်ဆိုလို့ရှိရင် immediate ဘော်ဒီသူတွေချက်သာ system တစ်ခုထားပြီးတော့ down the chain မှာ rehabilitation ဘော်ဒီမိဘကကလေးကပြန်လေထူထောင်ပြီးအစ်စ်ရောက်တဲ့ခါကြလို့ရှိရင်ကျွန်တော်တိုင်းပြည်မှာရှင်တော့အခြေအနေကောင်းလာလို့ရှင်တော့ service တွေပေးပြီးတော့အဲ့ကလေးတွေကိုကျွန်တော်ညင်သာစွာနဲ့ပြုစုပေးဖို့တူထောင်ပေးဖို့ reach out လုပ်ဖို့အများကြီးလုပ်ပါလိမ့်မယ်
ဟုတ်ကဲ့ဆရာဒီစိတ်ပိုင်းဆိုင်ရာကျွမ်းကျင်သူတွေအနေနဲ့ရောဒီကလေးတွေအခုလိုဖြစ်လာပြီဆိုရင်ဘယ်လိုမျိုးကိုယ်ညီပံ့ပိုးပေးနိုင်လဲဆရာ
လူကြီးကတော့ counseling ပေါ့နော်ကလေးတွေမှာလည်းကလေးတွေနဲ့ပတ်သက်တဲ့ counseling ကတတ်တတ်ရှိပါတယ်အဲ့ဒါသူတို့ကဥပမာသူတို့ကျောင်းမှာလေသူတို့ကျောင်းပြန်တက်ပြီဆိုလို့ချင်းလည်းကျောင်းမှာလည်း special program လုပ်ပေးရပါလိမ့်မယ်သူတို့စိတ်တရားရရှိတဲ့ကလေးတွေကို special လုပ်ပြီးတော့ကျောင်းဆရာမတွေကျောင်းဆရာတွေကအလုံးအားနေပြီးတော့ဝိုင်းပြီးတော့ပေါ့လေသူတို့တဲ့ special care ပေးတဲ့ဘောမျိုးပေါ့တိုက်ကြတော့စဉ်းစားဖို့ပြုစုပေးဖို့အဓိကတော့သူတို့က emotionality စိတ်ခံစားမှုမှာသူတို့ရဲ့စိတ်ခံစားမှုကိုသူတို့ဘယ်လိုကင်တွဲရမလဲဆိုတော့ကိုနေရာမှာတက်ပြုံးသွားတာဖြစ်ပါတယ် ဒါကြောင့်မလို့သူတို့ကအဲ emotional stability ရအောင်စိတ်ကခံစားမှုတည်ငြိမ်ဖြစ်အောင်ဘာလို့လဲဆိုလို့ရှိရင်တည်ငြိမ်တဲ့အတိုင်းဝန်လိုပါတယ်တည်ငြိမ်တဲ့ structure လိုပါတယ
်ဟုတ်ကဲ့ဆရာတော့မိဘတွေအနေနဲ့ကောဒီနေရာမှာဘာတွေပံ့ပိုးပေးနိုင်မလဲဆရာ
မိဘတွေကအဲကမိသားစုတွေကကိုယ့်အနေကိုယ်တော့စိတ်ပူဆွေးမှာကလေးရှိမှာတော့ကလေးနဲ့အတူဆိုလို့ရှိရင်တော့ကလေးကိုတတ်တိုင်းတော့ကလေးရဲ့ဘဝမှာတည်ငြိမ်မှုရှိအောင်လုပ်ပေးဖို့လိုပါတယ်ကြောင်းနေပါတယ်အဲ့ဒါလုပ်ပေးထားဖို့လိုပါတယ်အပြင်မှာလည်းပဲနော်ကလေးကိုလူစုတိုးထောင်တဲ့နေရာတွေမှာအဲ့ဒါကြီးလိုပါတယ်အဲ့တော့ကလေးတွေကိုသူ structure ပေးထားရမယ်သူတို့အလုပ်လေးပဲပေးထားရမယ်နော်ဘာတခုတူအဓိပ္ပာယ်ရှိတဲ့အလုပ်လုပ်လို့ရအောင်ကလေးတွေထားမယ်တခါသူ့ကိုပုံဆွဲတဲ့ဒီနဲ့ play therapy ပေါ့လေကစားတာကိုသူကစားခွင့်ပေးထားပြီးတော့အဲ့ကစားတဲ့နေရာမှာပဲလိုက်ကုတ်ကဲပြီးတော့မှလေသူကဒီလိုလုပ်နေတယ်ဆိုလို့ရှိရင်ဒီကလေးကနော်ပိုင်နေတယ်ဆိုလို့ရှိရင်ဒါတွေပဲသူကစဉ်းစားနေတယ်ဆိုလို့ရှိရင်ဒီကလေးကစိတ်တက်ကြတဲ့ယောဂဖြစ်ချင်တဲ့ဖြစ်မယ်အဲ့ဒါလေးတွေကိုဂယုစိုက်ထားပြီးတော့မှလူအပ်တဲ့ဌာနနဲ့ဆက်သွယ်ပြီးဖို့လိုပါတယ်ဒါကတော့ရေရှည်မှာတော့အများကြီးလုပ်ဆောင်လို့တာပေါ့လေဒီကလေးတွေကိုအညွတ်တွန်းအောင်ရိုက်ထုတ်လိုက်တယ်လို့ကျွန်တော်ခံစားရတယ်။နောက်တစ်ခေတ်မှာတိုင်းပြည်ကိုကူညီပြီးတိဆောက်ပေးနိုင်တဲ့လူကြုံတွေလူကောင်းတွေဖြစ်ရမယ့်အနေအထားမှာဆိုအစီစီတိတ်ခုတ်လိုက်တဲ့သဘောမျိုးပေါ့လေအဲ့ဒါကကျွန်တော်တို့တိုင်းပြည်အတွက်အင်မတန်ဆုံးရှုံးမှုရှိပါတယ်ဒီဥစ္စာမျိုးမဖြစ်အောင်ဆိုလို့ရှိရင်လည်းဒီ system ကြီးကပျက်စီးတဲ့တော့ဒါဖြစ်ရတာဟုတ်အာနာရှင်စနစ်အဲ့မိမိအကျိုးစီးပွားတွေပဲနော်တိုင်းပြည်သူတွေတေးတေးကြီးကြီးပြီးဆိုပြီးတော့တုတ်တယ်နဲ့စနစ်အဲ့ဒါကိုကျွန်တော်တို့တတ်နိုင်တော့ပြည်သူပြည်သားတွေဝိုင်းဝန်းပန့်ပိုးပြီးတော့တွန်းလှန်ပြောက်ကြအောင်ဒုမသာလေအခုဒီဖြစ်တဲ့ဆိုးရိုးတွေတာတွေပြီးတော့ပြန်လည်ပြီးတော့နလန်ထူလာနိုင်မယ်ဖြစ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာပါအခုတခါမှာတော့တိုင်းဒေသတွေမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကို BNI ဝန်တော်သားတွေကစူးစီးတင်ဆက်ပေးထားတဲ့တိုင်းသတင်းလောကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလောကကြိုဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းလုံသားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်တော်လဲထစစ်ကောင်စီတပ်စခန်းကို KNU တပ်မဟာငါးကတက်ရောက်သိမ်းယူပြီးတဲ့နောက်စစ်တပ်ကနေလေရင်နဲ့ဘုံကျဲတိုက်ခိုက်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းသာလက်နက်ကင်အချင်းချင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လူနေအိမ်မိလောင်ခဲ့တယ်ဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်တောလယ်ထစစ်ကောင်စီတပ်စခန်းကိုဧပြီလ29ရက်နေ့မှာ KNU လက်အောက်ခံတပ်KNLA တပ်မဟာငါးကတက်ရောက်တင်းယူလိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကအဲ့ဒီဒေသမှာနေရက်ဆက်တိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေပြန်လုပ်နေပါတယ်။တပ်စခန်းကိုသိမ်းတဲ့အတွက်စစ်ကောင်စီတပ်ဘက်ကဒေသခံလူထုတွေနေထိုင်တဲ့နေရာကိုပြစ်မှတ်ထားပြန်လည်တိုက်ခိုက်နေသလိုအခုလိုလှုပ်ဆောင်နေတာဟာတော်လန်ရေးအဖွဲ့အစည်းတွေကိုလူထုထောက်ခံမှုရော့နေအောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာဖြစ်တယ်လို့ KNU တပ်မဟာငါးရဲ့ပြောခွင့်ရဘုံမူစောကလေးတို့ကပြောပါတယ်တန်လွင်မြကန်းပေးတလျှောက်မှာစစ်ကောင်စီတပ်ဖက်ကဧပြီလ19ရက်နေ့ကနေ28ရက်နေ့အထိဘုံကျဲတိုက်ခိုက်မှုတွေပြန်လုပ်တာကြောင့်ထွက်ပြေးတန်းဆောင်နေတဲ့ဒေသခံ 9,000 ကျော်ထပ်မံတိုးလာတယ်လို့လည်းငင်းချမ်းရေးအထောက်ကူပြုကွန်ရက် KPSN အဖွဲ့ထံကသိရပါတယ်ဒါအပြင်ပြီးခဲ့တဲ့မတ်လ29ရက်နေ့မှာလည်းတိမူထားစစ်ကောင်စီတပ်စခန်းကို KNLA တပ်မဟာငါးတပ်ကတင်ပိုက်လိုက်တဲ့အတွက်စစ်ကောင်စီဘက်ကအလားတူလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေဆက်တိုက်လှုပ်လာတာလည်းရှိနေပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းဒါလက်နက်ကန်ချင်းချင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တလအတွင်းလူနေအိမ်90ဆက်မနည်းမိလောင်ပျက်စီးဆုံးရှုံးခဲ့ရပါတယ်။မလကုံကနေအခုဧပြီလကုန်ပိုင်းထိ SSPP TNLA တို့ပါဝင်တဲ့မြောက်ပိုင်းမာမိတ်တပ်ဖွဲ့နဲ့ RCS တို့ကြားတိုက်ပွဲတွေကြောင့်နံမရူမြို့နယ်ပန်းလုံရွာမှာနေအိမ်45လုံးကျောင်းမဲမြို့နယ်ဝမ်စာရီဦးနဲ့ဝမ်လီရွာတွေမှာနေအိမ်7လုံးမိလောင်ပျက်စီးခဲ့တယ်လို့နံမရူမြို့ကစစ်ဆောင်ကူညီရေးဖွဲ့တွေကပြောပါတယ်။တလအတွင်းတိုင်းဒါလက်နက်ကန်တပ်ဖွဲ့ကြားတိုက်ပွဲနဲ့စစ်ရေးတင်းမာမှုတွေကြောင့်စစ်တပ်သည့်ဒေသခံရွာသား2000ကျော်ရှိတယ်လို့လည်းသိရပါတယ်။ NCA လက်မှတ်ရေးသူးထားတဲ့ RCS နဲ့မြောက်ပိုင်းမာမိတ်တပ်တွေဟာ2022နှောင်းပိုင်းကစပြီးကနေ့ထိစစ်ရေးတင်းမာလာခဲ့ကြတာဖြစ်ပါတယ်။
ချင်းပြည်နယ်မင်းတပ်မြို့မှာစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြသူတွေနဲ့ဖွဲ့စည်းထားတဲ့မင်းတပ်မြို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားဧပြီ29ရက်နေ့မှာထိတိုက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ညနေပိုင်းအထိပစ်ခတ်မှုမှာစစ်ကောင်စီဘက်က3ယောက်ကြာဆုံးမှုရှိတယ်လို့ကာကွယ်ရေးတပ်ဖက်ကပြောပါတယ်။ညနေပိုင်းလောက်မှာနှစ်ဖက်အဖွဲ့တွေတွေ့ဆုံညှိနှိုင်းချက်အရစစ်တပ်ဘက်ကဖမ်းဆီးထားသူ5ဦးကိုပြန်လွတ်ပေးခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖက်ကဝိုင်းပတ်ပိတ်ဆို့ထားတဲ့မြန်မာစစ်တပ်ထိပ်ပိုင်းအရာရှိတဦးအပါအဝင်စစ်တပ်တချို့ကိုလမ်းဖွင့်ပေးခဲ့ပါတယ်။ဧပြီ26ရက်နေ့ကလည်းမင်းတပ်မြို့အဝင်ကောက်ကွင်းနားမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့ရင်တန်းတွေကိုမင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကနေပြစ်ခတ်တိုက်ခိုက်ခဲ့လို့တပ်ဖွဲ့ဝင်တဦးသေဆုံးခဲ့ပြီး3ဦးဒဏ်ရာရရှိကလေရင်တစီးပျက်စီးခဲ့တယ်လို့စစ်ကောင်စီထုတ်ပြန်တဲ့သတင်းတွေမှာဖော်ပြထားပါတယ်။
မုံပြင်းနဲ့ရေးမြို့နဲ့ရံမြို့အောင်ရက်ွက်ဘူချုလမ်းပေါ်မှာရှိတဲ့မြို့နယ်ပညာရေးမှုရုံးမှာဧပြီလ25ရက်နေ့မနေ့ပိုင်းမှာဘုံတလုံးပောက်ကွဲခဲ့ပါတယ်။မြို့နယ်ပညာရေးမှုရုံးဥတ္တရိုင်းတွဲဘက်မှာရှိတဲ့ရုံးမြင့်နဲ့စာရှိမှာအမျိုးမျိုးမသိရတဲ့ဘုံတလုံးပောက်ကွဲခဲ့တဲ့အတွက်ကြောင့်ရုံးခံပရင်ပေါက်တကလီကမှန်6ချက်ကွဲသွားပြီးလူသိခတ်ဖြစ်ပေါ်မှုမရှိဘူးလို့တွားရောက်ချီးကျူးခဲ့တဲ့ရေးမြို့ခံသူကဆိုပါတယ်။ဒါ့အပြင်ရေးမြို့နယ်အပေါ်ကြီးရွာကျိုင်းကွင်းရက်နေပြည်ကိုင်းပြူပါတီဝဲဦးတန်းထက်ရခြံဝင်းတွင်းမှာလည်းစနစ်တန်ဖြုတ်ထားတဲ့လက်ပြဘုံတလုံးနဲ့လက်လုံးမိုင်းနှလုံးလာရောက်တပ်ဆင်ထားတာကို25ရက်နေ့မနေ့စောပိုင်းကသိရှိရတဲ့အတွက်တပ်ဆိုင်ရာကိုတိုင်ကြားအသိပေးခဲ့ရမှာရေးမြို့လုံခြုံရေးတပ်ဖွဲ့တွေကလာရောက်ဖြုတ်သိမ်းခဲ့တယ်လို့အပေါ်ကြီးရွာရက်ကြီးဖိုးဝင်သူကဆိုပါတယ်။
ရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပိုင်းကလူအများလာရောက်အပန်းဖြေလေးရှိတဲ့ကြောက်ပန်းတူအနီးကဂျန်တော်ရွာကိုအာနာပိုင်တွေကပြောင်းရွှေ့ခိုင်းတဲ့အတွက်နေအိမ်ဆက်တလုံးအင်းတင်ရွာကိုမကြသေးမီကပြောင်းရွှေ့ခဲ့ရပါတယ်။အဲ့ဒီဂျန်တော်ကျေးရွာမှာစုစုပေါင်းနေအိမ်16လုံးရှိပြီးပင်လယ်နဲ့နီးတဲ့အတွက်ရေလုံငန်းနဲ့မွေးမြူရေလုံငန်းလုပ်ကင်ကြပြီးဧပြီလ28ရက်နေ့ကနေအိမ်အလုံးပြောင်းရွှေ့ရမယ်လို့မြို့နယ်အာနာပိုင်တွေကအမိန့်ထုတ်ထားတယ်လို့ကျေးရွာသားတွေကပြောပါတယ်။ဂျန်တော်ရွာကိုအာနာပိုင်တွေကအခုလိုဘာကြောင့်ပြောင်းရွှေ့ခိုင်းတယ်ဆိုတာကိုတော့မသိရသေးပေမဲ့မပြောင်းရွှေ့ပဲဆက်နေရင်တော့နေအိမ်တွေကိုဖျော်ဖြတ်ပြီးဥပဒေအရအရေးယူဖို့မြို့နယ်အာနာပိုင်တွေကပြောဆိုနေတယ်လို့မောင်တော်မြို့ခံတွေကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကရင်ပြည်နယ်ဖားပုံခရိုင်ထဲကမြန်မာစစ်ကောင်စီတပ်စခန်းတစ်ခုကို KNU တပ်မဟာ9ကဧပြီလ29ရက်နေ့မှာသိမ်းပိုက်လိုက်တဲ့တနေ့တည်းမှာပဲတန်လွေမြစ်ကန်အနီးကကရင်ကျေးရွာတွေကိုစစ်ကောင်စီတပ်ကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
ကရင်ပြည်နယ်ဖားဖွန်ခရိုင်ထိုင်းမြန်မာနယ်စပ်နေတန်လွေမြစ်ကန်ဘေးကတောလဲထမြန်မာစစ်ကောင်စီတပ်စခန်းကိုဧပြီလ28ရက်နေ့မနက်စောစောချိန်လောက်မှာ KNU တပ်မဟာ9ကတိုက်ခိုက်သိမ်းယူမိရှုခဲ့ပြီးနေ့လယ်ပိုင်းချိန်လောက်မှာစစ်လေယာဉ်တွေလာရောက်ပြက်ခတ်ခဲ့တာရှိတယ်လို့တပ်မဟာ9ပြောခွင့်ရဗဒူမမန်းကခုလိုပြောပါတယ
်စစ်လေယာဉ်နဲ့တုံးပစ်တာတွေစက်တနားကျော်လောက်မှာလာပြီးတော့ပြက်ခတ်တာတွေရှိနေပါတယ်ပေါ့အခြေခံကတော့ရှိရပြီပေါ့ဒီရင်တက်ခိုက်မှုကကျွန်တော်တို့ဒီစစ်သားတွေအပေါ်မှာမဟုတ်ဘဲနဲ့ရွာသားတွေနဲ့ကြီးရွာတွေအပေါ်မှာတိုက်ပြီးတော့ပြစ်ချတာမျိုးဖြစ်မှာတော့ကျွန်တော်တို့အများကြီးစိုးရိမ်တယ
်ဒီလိုလေချောင်းနဲ့ပြစ်ခတ်တိုက်ခတ်ခဲ့လို့ကြီးရွာတွေပဲထိခိုက်မှုအခြေအနေကိုတော့မသိရသေးပါဘူးတန်လွင်မြစ်တစ်ဖက်ကထိုင်းနယ်မြေဘက်မှာသာရွာတွေရှိပြီးတိမ့်စီခံထားရတဲ့စစ်ကောင်စီစခန်းတစ်ဝိုက်မြမဘက်အချမ်းမှာရွာတွေမရှိလို့ဒုက္ခတွေမရှိသေးဘူးလို့ကရင်ဒုက္ခတွေကော်မတီဥက္ကဋ္ဌစောရောဘတ်ထွေကခုလိုပြောပါတယ
်အနည်းသားကရွာတော့ရှိတယ်ဒီရတဲ့ဖက်ကပါပဲရှိရရှိတယ်ဘယ်ကရောရောရှိဘူးလဲရတဲ့တော့ဝေးတယ်
စစ်အာဏာသိမ်းမှုကိုမထောက်ခံသလိုလူတို့တို့ရဲ့ဆန္ဒပြမှု CDM လှုပ်ရှားမှုတွေမှာတမဟာငါးအနေနဲ့တရားဒီရပ်တည်နေတဲ့အကြောင်းပြသချင်လို့အခုလိုတမတော်စစ်ကောင်တွေကိုတိုက်ခိုက်ရတာဖြစ်တယ်လို့တမဟာငါးစီရေးချုပ်ဝမှုကြီးစောကလေးတို့ကခုလိုပြောပါတယ
်ဒီအာဏာသိမ်းတော်ကိုလည်းကျွန်တော်မထောက်ခံဘူးနော်အထူးသဖြင့်ဒီနော်လူတို့ကနေပြီးတော့လှုပ်နေတဲ့ဒီဟိုစာပေါ်လေးဆန္ဒပြမှုတို့ဒီ CDM လှုပ်ရှားမှုတို့ပါတော့ပေါ့ကျွန်တော်တို့ညီမကအဲဒီလှုပ်ရှားမှုကိုကျွန်တော်ထောက်ခံတယ်ထောက်ခံတော့သူတို့ကလူတို့ရဲ့အဲဒီလိုလှုပ်တာရဲ့အပေါ်မှာကျွန်တော်တို့ကတစ်ခက်တစ်လားကနေပြီးတော့လူတို့နဲ့ရကြည့်မှုဆိုတဲ့အပိုင်းမှာကျွန်တော်တို့ကစာရီးလူတို့နဲ့ရှိတဲ့အကြောင်းကိုကျွန်တော်တို့ပြရတဲ့အနေနဲ့လည်းပဲကျွန်တော်တို့ကလောရတာဖြစ်တာပေါ့
ပြီးခဲ့တဲ့မလကောင်ပိုင်းမှာစစ်ကောင်စီရဲ့တပ်စခန်းတစ်ခုကိုတမဟာငါတိုက်ခိုက်သိမ်းပိုက်ခဲ့တဲ့အတွက်စစ်တပ်ရဲ့လေကြောင်းထိုးစစ်တွေအပါအဝင်တိုက်ပွဲကြောင့်နေရထွက်ပြေးတိမ်းရှောင်နေရသူပေါင်း2000ဝန်းကျင်လောက်တောသွင်းမှာပုန်းခိုနေထိုင်ကြရတယ်လို့သတင်းတွေမှာဖော်ပြထားပါတယ်ရှင်
ဆက်ပြီးတော့ဧပြီလဇန်ပိုင်းမှာပြည်ထောင်စုကိုစားပြုလွှတ်တော် CRPH ကနေ NUG အမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းကြောင်းကြေညာခဲ့ပါတယ်။အဲ့ဒီအစိုးရအဖွဲ့မှာရှမ်းနဲ့ရခိုင်နိုင်ငံရေးပါတီတွေပါဝင်ထားတာကိုမတွေ့ရပါဘူး။အဲ့ဒီပေါ်ရှမ်းတိုင်းသားတွေကြားမှာဘယ်လိုမြင်ပါသလဲ။နမ်ဟောင်းကနေစူးစီးတင်ဆက်ပေးထားပါတယ်။
ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အနေနဲ့ NLD ကို1998ခုနှစ်ကတည်းကမိဖက်အဖွဲ့အစည်းဖြစ်လက်တွဲလာခဲ့တဲ့ပါတီဖြစ်ပါတယ်။ဒါပေမဲ့အခုလို CRPH ကနေကြီးညာတဲ့ NUG မှာချက်ချင်းမပါဝင်သေးပေမဲ့ SNLD အနေနဲ့ရောတခြားရှမ်းတိုင်းသားပါတီတွေအနေနဲ့ပါစစ်အာဏာရှင်နဲ့လက်တွဲပူးပေါင်းတာတစ်ကြိမ်တစ်ခါမှမရှိခဲ့ဘူးကြောင်းအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ NUG မှမပါဝင်ခဲ့တဲ့အပေါ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အထွေထွေတွင်းရင်မှုစိုက်လက်ကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ်
ပရိမတ်ဟုပဲလာတဲ့ NUG ပေါ်မှနဲ့တဲ့ပြင်မှန
ဲ့တဲ့ NUG ဖွဲ့စည်းလိုက်တာကိုကျွန်တော်တို့ကြိုဆိုပါတယ်တို့ပေမဲ့တိုင်းသားတွေမျော်လင့်ထားတာနဲ့ထပ်သူမကြသေးတဲ့အတွက်ကြားကောင်းပါတီအနေနဲ့မပါဝင်သေးတာဖြစ်ပါတယ်ပရမပိုင်းထိတော့တိုင်းသားတွေရဲ့စန္ဒနဲ့ကန့်ညီနေပါတယ်ဒုတိယပိုင်းမှာမှတိုင်းသားတွေရဲ့စန္ဒမပါဝင်တာဖြစ်တယ်တစ်ဖက်မှာလည်း NUG ထဲမှာ NLD ပါဝင်မှုကများနေတာကိုတွေ့ရပါတယ
် NUG ထဲမှာဆိုရင်နိုင်ငံတော်သမရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒုတိယသမရအပါဝင်ပြည်ထောင်စုဝန်ကြီး15ဦးဝန်ကြီး12ဦးတို့နဲ့ဖွဲ့စည်းထားကြောင်းဧပြီလ16ရက်နေ့မှာ CRPH ကနေကြေညာလိုက်ပါတယ်။ရှမ်းလက်နက်ကိုင်တပ်ဖွဲ့တစ်ခုဖြစ်တဲ့ RCSS SSA ကတော့အမျိုးသားညီညွတ်ရေးအစိုးရအဖွဲ့မှပါဝင်ပူးပေါင်းဖို့အတွက် PPST မှာထပ်မံဆွေးနွေးရအောင်မယ်လို့ PPST ရဲ့ရည်ဥက္ကဋ္ဌလည်းဖြစ်တဲ့ဗိုလ်ချုပ်ကျေးရွတ်စကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ်။
CRPH เนี่ยมันเป็นแกนพองยัน LD ได้ตั้งขึ้นมากัน
CRPH มากา NLD ก็สเลတွေเนี่ยဖွဲ့စည်းလာတာဖြစ်တယ်လို့ NUG မှာလည်း NLD တွေပဲပါနေတယ်ဒါပေမဲ့သူတို့က2008ကိုဖျက်သိမ်းចောင်းကြေညာထားတယ်ဒီအပေါ်အခိုင်အမာထောက်ခံចောင်းပေအဖွဲ့စည်းပဲပါတီမှာစာထုတ်ပြန်ထားတာမတွေ့တွေ့တော့ထူးခြားချက်တစ်ခုဖြစ်နေတယ်ဒါကြောင့်ဒီ NUG แท้ကိုကျွန်တော်တို့ချက်ချင်းပါဝင်ဖို့ဆိုတာမဖြစ်နိုင်သေးပါဘူးကျွန်တော်တို့အနေနဲ့စောင့်ကြည့်ပြီး PPST အနေနဲ့ထပ်ပြီးဆွေးနွေးတွားရအောင်မှာဖြစ်ပါတယ
်အမျိုးသားညီညွတ်ရေးအစိုးရ NUG မှာရှမ်းပါတီနဲ့ရှမ်းလက်နက်ကိုင်တပ်ဖွဲ့တွေကကိုယ်စလဲတွေမပါဝင်သေးပေမဲ့ကာကွယ်ရေးဝန်ကြီးဌာနဒုဝန်ကြီးနဲ့ Federal ပြည်ထောင်စုဝန်ကြီးဌာနဒုဝန်ကြီးတို့ကရှမ်းပြည်နယ်သားတွေဖြစ်ကြပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်တောလယ်ထစစ်ကောင်စီတပ်စခန်းကို KNU တပ်မဟာ9ကတက်ရောက်တင်းယူလိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကလေရင်နဲ့ပုံကျဲတိုက်ခိုက်မှုတွေလှုပ်ဆောင်နေပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတိုင်းနာလက်နက်ကန်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တလအတွင်းလူနေအိမ်90ထပ်မံမီးလောင်ပျက်စီးဆုံးရှုံးခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်ကတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ။
တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုအခါမှာတော့တောက်ကြံနေမနက်ခင်းသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်။
မြန်မာစစ်တပ်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်တပ်အကြီးတန်းအရာရှိကြီးတွေနဲ့ February 1ရက်စစ်တပ်အာဏာသိမ်းရမှာပါဝင်လှုပ်ဆောင်ခဲ့သူတွေအပေါ်မှာ EU ဥရောပသမဂ္ဂရဲ့အရေးယူဒဏ်ခတ်မှုကိုတက်တန်းတစ်နှစ်တိုးပြီးသတ်မှတ်လိုက်ကြောင်း EU ကကြေညာပါတယ် EU ရဲ့အရေးယူမှုတွေထဲမှာတော့ဒီပုဂ္ဂိုလ်ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာဖီးသွားကန့်သက်တာနဲ့လက်နက်ရောင်းဝယ်မှုအပြင်စစ်တပ်နဲ့ရဲတွေလူစုကိုဖိနှိပ်ရမှာတုံးတဲ့ကိရိယာတွေတင်ပို့မှုကိုပါ2022ဧပြီလ30ရက်နေ့အထိပိတ်ပင်ထားရှိမှာဖြစ်ကြောင်းကျေသပရင်းနေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စာမေလာထဲမှာရုရှားနိုင်ငံကိုတောင်းရောက်မှာဖြစ်ပြီးပဋိပက္ခတွေပြင်းထန်နေတဲ့မြန်မာအပေါင်းဝင်နိုင်ငံတွေအရေးကိုဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားဒုတမ္မကြီးဒီမီထရီပေါ်လီယန်စကီကကျေသပရင်းနေမှာသတင်းထုတ်တွေကိုပြောပါတယ်။ရုရှားပေါ်မှာနိုင်ငံတကာကဝေဖန်မှုတွေတိုးလာနေချိန်မှာအတွင်းမှုချုပ်ရဲ့ရုရှားခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။ကျေသပရင်းနေမနဲ့အစောပိုင်းမှာမကွေးတိုင်းထဲမှာရှိတဲ့မကွေးလေးရက်စခန်းနဲ့မန္တလေးတိုင်းထဲမှာရှိတဲ့မိထီလာလေးရက်စခန်းတို့ကိုအဝေးပြစ်ပျက်စစ်ရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်တာခံခဲ့ရပါတယ်။ဒီလေးရက်စခန်းနှစ်ခုစလုံးမှာအပျက်စီးကြီးကြီးမားမားတိတ်မရှိဘူးလို့စစ်ကောင်စီကကျေသပရင်းနေမှာပဲသတင်းထုတ်ပြန်ပါတယ်။
Digne do it, Nasonia tied at the Jinjo go, talking you that got Pupia Dorava. Dimanet do it, season Tolu Yemu got a Guam Yetu Pippi, a Damaisa engineer got a Jimmy Cook Pippare. Digne net season ago, Manet Chana Yanni Coronai at tea. Lindo Mida, Donson Net, Lise, Lise shit. Nasa Dugani, then Sakara Pippare. Few American and the Doja name and a bind season ago, Nasan Gayarava. Dota Shimiane, Yamanang and Alan Kusin, the Jama Chana Javasi. Few ego Nasan Jarre at the Jesuva, Janova Shemoma.
This program has come to you from the